Welcome to the Voice of America in Burmese.
Mingala menakhe ma shin 2016 ခုနှစ် November 29 ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကဒီဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ယူပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆက်မိုးပါအခုမနက်ဖြန်နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့အတူတင်ပြသွားမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံအရှေ့ဘက်မှာရှိတဲ့အလက်ပိုမြို့တဝိုက်မှာအစိုးရတပ်တွေကတိုက်ခိုက်ရေးပြုလုပ်နေရမှာအသာစီးရရှိနေပါတယ်စီးရီးယားနိုင်ငံမှာအဲဆစ်သွေးကြော်တွေကိုတောရောက်တိုက်ခိုက်နေတဲ့အမေရိကန်အပြိုတန်းတိုက်ခိုက်ရေးသမားတူတင်နေတာနေ့ကကြာဆုံးသွားပါတယ်အမေရိကန်နိုင်ငံအိုဟိုင်းယိုပြည်နယ်မှာတော့တက်ကတိုဝင်းတို့အတွင်းမှာလူကြောက်ကလမ်းလျှောက်နေတဲ့လူတွေကိုကားနဲ့ဝင်တိုက်ပြီးဓာတ်နဲ့ထိုးတဲ့တွေအောင်ကိုဦးထိကဲ့တန်းရာရရှိသွားတယ်လို့ဒီတက္ကနီကပြောပါတယ်အကြောင်းစုံကိုနောက်ပိုင်းမှာကြားရမှာပါခင်ဗျာ
ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်အတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားကတိုက်ပွဲအခြေအနေတွေဘယ်လိုရှိပါသလဲ
နန်ခမ်းမြို့ပေါ်ကဒီနေ့ဒီချိန်ထိကမှကျောင်းနဲ့ဘန်ကမခွင့်နေဘူးမောင်ဝင်းကြီးဒီသားမှာဆိုရင်တော့ပြေးကြတယ်ဘူးမသွားလို့မရ
ဘူး။မန်စီမြို့နယ်က SNLD ပါတီဝင်တဦးရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါ။ရခိုင်ပြည်နယ်အတွင်းပြိပခနဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေရဲ့ကိုဖြစ်ရှင်းပေးနိုင်ရေးအလားအလာတွေနဲ့အတူဖအံမြို့မှာကျင်းပပြည်စည်းခဲ့တဲ့ဘကတများအဖွဲ့ချုပ်ရဲ့ကြောင်းသားတုညီလာခံဖြစ်မြောက်ရေးအကျိုးညီလာခံဆုံးဖြတ်ချက်နဲ့တောင်းဆိုချက်တွေကိုလည်းပြောပြပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့အင်္ဂါနေ့မနေ့ဖက် VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥဆက်မူဝင်နဲ့ကိုညာဝင်းအောင်တို့ကကြေညာပါမယ်ရှင်။
စီးရီးယားနိုင်ငံအရှေ့ဘက်အလက်ပိုမြို့တဝိုက်မှာအစိုးရတပ်ဖွဲ့တွေကအတိုက်ခံတိုက်ခိုက်ရေးဓမားတွေကိုတိုက်ခိုက်နေရမှာအောင်မြင်မှုတွေစစ်တပ်ရရှိနေတဲ့အကြောင်းနိုင်ငံပိုင်မီဒီယာနဲ့တက်ကြွလှုပ်ရှားသူတွေကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အလက်ပိုမြို့ကိုရုရှားလီတက်ရဲ့ကြောတောင်နောက်ခံယူပြီးတော့စီးရီးယားစစ်တပ်ကအထူးအာရုံစိုက်တိုက်ခိုက်နေတာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကတော့အထူးစိုးရိမ်လျက်ရှိပြီးတော့အရတားနှစ်သိန်းခွဲလောက်ဟာအစိုးရတပ်တွေရဲ့ဝိုင်းဝန်းပိတ်ဆို့ထားတဲ့ကြားမှာပိတ်မိနေကြပါတယ်။အရေးပေါ်စေဝါနဲ့စားနပ်ရိက္ခာတွေလည်းအထူးလိုအပ်နေတယ်လို့ဆိုပါတယ်။နောက်ဆုံးဘုံကျဲတိုက်ခိုက်ခဲ့မှုအပေါ်အလွန်စိတ်ဆိုးဒေါသထွက်ရတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ဖော်ပြောကြားခဲ့သလိုရုရှားအစိုးရအနေနဲ့ဒီဖြစ်ရပ်ပေါ်မှာတာဝန်ရှိတဲ့အကြောင်းလည်းပြောပါတယ်။တဲဒီမဲကြီးတိုက်ခိုက်နေမှုတွေကိုရပ်တန့်စေဖို့အတွက်မူပေါင်းချမှတ်နိုင်ဖို့ဂျနီဗာမြို့မှာတန်တမာရေးနီလန်ပေါင်းစုံနဲ့ဆွေးနွေးကြိုးပမ်းအားထုတ်နေတဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ခရဘီကပြောဆိုလိုက်ပါတယ်
။စီးရီးယားနိုင်ငံတွင်းကကတ်လူမျိုးပြည်သူစစ်တွေနဲ့တိုက်ပွဲဝင်နေတဲ့အမေရိကန်အပြော်တန်းတိုက်ခိုက်ရေးသမားတဦးဟာတနင်္လာနေ့ကအဲဆစ်သွေးကြော်တွေနဲ့စီးရီးယားနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်ရင်ကြာဆုံးသွားတယ်လို့ကတ်လူမျိုးစုစစ်ဦးစီးမှုကပြောပါတယ်။အဲဆစ်ဖွဲ့ကသူတို့ရဲ့မြို့တော်အဖြစ်သတ်မှတ်ထားတဲ့ရက်ကာမြို့ပြန်လည်သိမ်းပိုက်နိုင်ရေးအတွက်အမေရိကန်ကကြောတောင်နောက်ခံပေးထားတဲ့တပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်ချိန်အဲ့ဒီအမေရိကန်အပြော်တန်းတိုက်ခိုက်ရေးသမားဟာမြို့ရဲ့မြောက်ပိုင်းမှာကြာဆုံးသွားတာဖြစ်ပါတယ်။စီးရီးယားနိုင်ငံအတွင်းမှာရှိတဲ့ပင်မကတ်လူမျိုးစုတွေရဲ့တပ်ဖွဲ့ဖြစ်တဲ့ YPG အဖွဲ့ကတမ်မှုတုဟာအမေရိကန်နိုင်ငံသားတည်ဆုံချောင်း VOA ကိုအတီးပြုတ်ပြောကြားခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောကြားခြင်းမရှိပါဘူး။တည်ဆုံမှုနဲ့ပတ်သက်လို့ YPG အနေနဲ့အင်္ဂါနေ့အသေးစိတ်ထုတ်ပြန်သွားမယ်လို့အမည်မဖော်လိုတဲ့တမ်မှုကပြောပါတယ်။အပြော်တန်းတိုက်ခိုက်ရေးသမားရဲ့အလောင်းကိုကမ်ဘီရှာလီမြို့ကိုဥစွာတည်ဆောင်သွားပြီးတဲ့နောက်အမေရိကန်နိုင်ငံကိုပြန်မပို့ခင်အီရတ်နိုင်ငံအတွင်းမှာရှိတဲ့ကတ်လူမျိုးစုတွေရဲ့ဒေသကိုတည်ဆောင်သွားမှာဖြစ်ကြောင်းစီးရီးယားနိုင်ငံအတွင်းမှာရှိနေတဲ့ VOA သတင်းတောက်မမ်ဘုတ်ဘာလီကပြောပါတယ်သူ့ရဲ့အလောင်းကိုအမေရိကန်နိုင်ငံပြန်လည်တည်ဆောင်ရေးအတွက်ကတ်လူမျိုးစုအများရှိတွေအနေနဲ့အီရတ်နိုင်ငံဘက်ဂရက်မြို့ကအမေရိကန်တန်ယုံနဲ့စီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ
် Hormuz ရေလက်ကြားမှာရှိတဲ့ USS Dwight Eisenhower ဒီအိုက်ဆင်ဟာဝါစစ်တမကရဟယင်တစည်းကိုအီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ IRGC ဆက်လီတစင်းပေါ်ကနေပြီးတော့လက်နက်နဲ့ချိန်ရွယ်ထားတဲ့ကြောင့်အမေရိကန်ကာကွယ်ရေးဌာနအရာရှိတဦးကတင်းလာနေမှာ VOA ကိုပြောပါတယ်အမေရိကန်ရဟယင်ကိုစနေနေ့ကလက်နက်နဲ့ချိန်ရွယ်ထားခဲ့တာဖြစ်တဲ့အကြောင်းအဲ့ဒီအရာရှိကပြောပါတယ်အီရန်ရဲ့ပြုမှုဆောင်ရွက်ချက်တွေဟာကျင့်ဝတ်နဲ့မညီသလိုအန်ဒီရဲ့လက်ရှိတဲ့အကြောင်းကာကွယ်ရေးအရာရှိတွေက VOA ကိုပြောကြားခဲ့တာဖြစ်ပါတယ်USS Eisenhower စစ်တမဟာ Hormuz ရေလက်ကြားကိုဖြတ်နေချိန်မှာရေတပ်သားတွေက IRGC စစ်လေငယ်နှစ်စင်းကိုမြင်ခဲ့ရပြီးတော့ဘာဖြစ်တယ်လဲဆိုတာကိုသိဖို့အတွက်ရဟယင်တစ်စင်းကိုစတင်ပြီးတော့ပ ပြန်တန်းစီခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်မှာဆက်လီနှစ်ဆင်းနဲ့ဒဇင်းဘဝကနေရဟရင်ကိုလက်နဲ့ကြီးနဲ့စတင်ချိန်ရွယ်ခဲ့တာဖြစ်တဲ့အကြောင်းကာကွယ်ရေးအရာရှိကပြောခဲ့တာပါအဲ့ဒီဆက်လီငယ်နှစ်ဆီဟာ USS Eisenhower စစ်တမောနာကိုရေမှန်1.85 km 1.15 mile ထက်ပိုးပြီးတော့ကတ်လာစရာအကြောင်းမရှိတဲ့အကြောင်းအဲ့ဒီအရာရှိကပြောဆိုခဲ့ပါတယ်ခင်ဗျာ
တောက်ကြနေ့ကဂွဲလွန်သွားတဲ့ကျူဘာဒေါ်လာရင်းကောင်းဆောင်ကက်စထရိုရဲ့နောက်ဆုံးခီးကိုတပတ်ကြာနှုတ်ဆက်ကြရဝပြုဖို့အတွက်ကျူဘာနိုင်ငံသားတွေဟာဟာဗာနာမြို့တော်ကဒေါ်လာရင်းရေမြမှာတနင်္လာနေ့ကတန်းစီစောင့်ဆိုင်ခဲ့ကြပါတယ်ကက်စထရိုဟာလူချစ်လူခင်များသူတူဖြစ်တယ်လို့လူမုန်းသူများသူတူလည်းဖြစ်ပါတယ်တနင်္လာနေ့မနေ့အစောပိုင်းကမြို့တော်ဟာဗာနာမှာရော1953လုံးကကက်စထရိုကျူဘာဒေါ်လာရင်းစတင်ခဲ့တဲ့အရှိဘက်ချမ်းမြို့ဆန်ဒီယေဂိုမှာပါတနက်21ချက်ပြိုင်တူပစ်ဖောက်ရင်ကက်စထရိုအတွက်ဝန်လေချင်းအထိမ်းအခမ်းအနားကိုစတင်ခဲ့ကြပါတယ်။နာတာရှိမကျမ်းမှဖြစ်ခဲ့တဲ့ကက်စထရိုဟာအသက်90ရွယ်မှာကွယ်လွန်ခဲ့ပြီးဘာအကြောင်းကြောင့်သူကွယ်လွန်သွားသလဲဆိုတာအခုချိန်ထိထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ကက်စထရိုကိုပြီးခဲ့တဲ့စနေနေ့ကမိသူကြိုခဲ့ပြီး9ရက်ကြာဝန်လေချင်းအထိမ်းအခမ်းအနားတွေလုသွားမယ်လို့ကြေညာခဲ့ပါတယ်။သူအယူကိုတော့ကျူဘာရဲ့အရှိတောင်ပဲချမ်းဆန်ဒီယေဂိုဒီကျူဘာမှာတနင်္ဂနွေနေ့ပြောင်းချမှာဖြစ်ပါတယ်ကက်စထရိုဟာဆန်ဒီယေဂိုကျူဘာမြို့နားမှာကြီးပင်းလာသူဖြစ်ပြီးသမရဖြစ်သူဘာတစ်စတာကို1953ခုနှစ်မှာစတင်တော်လှန်ခဲ့သူဖြစ်ပါတယ
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ view American တန်ကအင်္ဂါနေ့မနက်ခင်းတည်းနေဆက်လက်ကြေညာနေပါတယ်။ American နိုင်ငံအနောက်အလယ်ပိုင်း Ohio ပြည်နယ် Columbus မြို့မှာရှိတဲ့ပြည်နယ်တက်သူဝင်အတွင်းလူတဦးကလမ်းလျှောက်နေတဲ့သူတွေကြားကားနဲ့ဝင်တက်ခဲ့ပြီးတဲ့နောက်ဒါနဲ့လိုက်ထိုးတဲ့အတွက်အနည်းဆုံးလူ9ဦးထိခဲ့ဒဏ်ရာရရှိသွားတယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုပြုလုပ်တဲ့မတင်ငါသူကိုတော့ရဲတပ်ဖွဲ့ကတနက်နဲ့ပစ်တက်လိုက်ပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်တတ်မှတ်ရမှာဖြစ်ကြောင်းကိုလံဘတ်မြို့မှာရှိတဲ့ရဲတပ်ဖွဲ့ရဲ့အကြီးအကဲဂျင်ဂျက်ကော့ကပြောဆိုပါတယ်။တိုက်ခိုက်သူဟာအဗ်ဒူရဇက်အလီအတန်လို့ခေါ်တဲ့ပထမနှစ်ကျောင်းသားတဦးဖြစ်ကြောင်းအိုဟိုင်းယိုပြည်နယ်တက္ကသိုလ်ကပြောဆိုပါတယ်သူဟာအသက်20အရွယ်ရှိပြီဖြစ်တဲ့ဆိုမာလီယာနယ်ဘွားတူဖြစ်တယ်လို့ကိုလံဘတ်မြို့ကန်တွေက VOA ဆိုမာလီဌာနကိုပြောဆိုပါတယ်ဒဏ်ရသူတွေက10ဦးကတော့စိုးရင်စရာအခြေအနေမရှိပေမဲ့ကျန်တဦးကတော့စိုးရင်ရတဲ့အနေအထားမှာရှိတဲ့အကြောင်းစေယုံအရာရှိတွေကပြောပါတယ်ဒုတိယမြောက်တိုက်ခိုက်သူတဦးရှိနေသေးတယ်ဆိုတဲ့ကောလာဟာလာသတင်းတွေစောစောပိုင်းမှာထွက်ပေါ်ခဲ့တဲ့အကြောင်းတက္ကသိုလ်ရဲ့အကြီးအကဲဖြစ်တဲ့ Michael Drake ကပြောဆိုပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ကတက္ကသိုလ်ဝင်းအတွင်းလိုက်လံရှာဖွေပြီးတဲ့နောက်တိုက်ခိုက်သူတဦးတည်းဖြစ်တယ်လို့သိရှိခဲ့ရကြောင်းမိုက်ကယ်ဒရစ်ကပြောဆိုပါတယ်ခင်ဗျာ
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူအနိုင်ရခဲ့တဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲအတွင်းတန်းပေါင်းများစွာသောမဲဆန္ဒရှင်တွေတရားမဝင်မဲပေးခဲ့ကြတယ်လို့ပြောကြားမှုဟာမမှန်ကန်ကြောင်းသမ္မတအင်ဂျီရောအမေရိကန်နိုင်ငံအတွင်းကအထင်ကြီးရသတင်းဌာနကြီးတွေနဲ့အခြားအချက်လက်တွေမှန်စစ်ဆေးသူတွေကပြောဆိုလိုက်ကြပါတယ်တန်းနဲ့ချီတဲ့တရားမဝင်မဲပေးခဲ့သူတွေကိုနှုတ်လိုက်မယ်ဆိုရင်သူ့အနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုပေါ်ပူလာဗုတ်လို့ခေါ်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပါအပြတ်သက်အနိုင်ရမှာဖြစ်ကြောင်းဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်မဲလိမ်မှုတွေဗာဂျီးနီးယား၊နယူးဟမ်ရှိုင်းယားနဲ့ကယ်လီဖိုးနီးယားပြည်နယ်တွေမှာဖြစ်ပေါ်ခဲ့ကြောင်းအဲ့ဒီကိစ္စတွေကိုသတင်းမီဒီယာတွေအနေနဲ့ဘာကြောင့်သတင်းမပို့ကြတာလဲဆိုတာထရမ့်ကမေးခွန်းထုတ်လိုက်ပြီးဒါဟာဘက်လိုက်တဲ့ကြီးမားတဲ့ပြဿနာဖြစ်ကြောင်းသူကပြောပါတယ်။ဒါပေမဲ့ထရမ့်ပြောတာတွေကိုသက်သေပြဖို့အထောက်အထားအခိုင်အမာမရှိကြောင်းအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်အာနက်စ်ကတင်းနာနေမှာပြောပါတယ်။ရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူတွေကအမေရိကန်ရွေးကောက်ပွဲအတွင်းမယိုးသားမှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့အရေးငွေတွေ့ရှိရာကြောင်းပြောဆိုနေပေမဲ့အမေရိကန်နိုင်ငံကအထင်ကြီးရသတင်းဌာနတွေဖြစ်တဲ့ New York Times, Washington Post, Los Angeles Times နဲ့အခြားသတင်းဌာနတွေကတော့ထရန့်ရဲ့ပြောဆိုမှုဟာအခြေမြင့်မရှိကြောင်းပြောကြပါလေ
။တိဘက်ရေးဘာသာရေးခေါင်းဆောင်ဖြစ်တဲ့ဦးချင်းထရီလီဒေါ်ဂျေဟာအိန္ဒိယနေဆက်ပြည်နယ်ဖြစ်တဲ့အရူချာပရာဒက်ရှ်ကိုတနင်္လာနေ့မှာတွားရောက်ခဲ့ပြီးတော့ချင်းချင်းတဲကျိုးစိုးဂုံပြုတ်ခဲ့ကြတဲ့အတွက်တရုတ်အစိုးရအာဏာပိုင်နေအားတင့်ဖြစ်ခဲ့ရပါတယ်။ ဒေါ်ဂျီကိုအရူချာပရဒက်ရှ်ပြည်နယ်ဝန်ကြီးချုပ်ပယ်မာခန်တုနဲ့ညီမဖြစ်သူငိုတုပါဆွန်တို့ကလက်ခံကြိုဆိုခဲ့ကြပါတယ်။ဒါဟာတိဘက်ဘာသာရေးခေါင်းဆောင်ဦးဂျင်းထရင်လီဒေါ်ဂျီအနေနဲ့အရူချာပရဒက်ရှ်ပြည်နယ်ကိုပထမအဦးဆုံးတွားရောက်လည်ပတ်ခဲ့တာဖြစ်တယ်လို့ဒါဟာအိန္ဒိယအစိုးရအနေနဲ့ဒေါ်ဂျီအပေါ်သဘောထားအမြင်ပြောင်းလဲသွားတာကိုပြတ်တနေပါတယ်။ဦးဂျင်းထရင်လီဒေါ်ဂျီကို1985ခုနှစ်မှာမွေးဖွားခဲ့ပြီးတော့သူဟာ18ဦးမြောက်ကမပါအဖြစ်ဖုန်းတော်ကြီးဒလိုင်လမ်းမရဲ့အတိမတ်ပြမှုခံခဲ့ရတာပါသူဟာတန်တရာရီကိုဖြည့်ရှင်းလို့မရသေးတဲ့အခြေအနေမျိုးတွေနဲ့အိန္ဒိယနိုင်ငံကိုတက်ကြွ2009နှစ်မှာရောက်ရှိလာခဲ့တာပါအိန္ဒိယနိုင်ငံကသူ့ကိုတရုတ်နိုင်ငံကဖန်တီးပေးထားခဲ့သူအဖြစ်တန်တရာရှိခဲ့ပြီးနောက်16နှစ်အကြာမှာအခုလိုလက်ခံလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
အင်္ဂါဂျိုသွားမဲ့ခီးစဉ်အတွင်းစိန်ခေါ်မှုတွေအများကြီးရှိတဲ့အထက်မှာအင်္ဂါဂျိုအထိ6လကြာခီးစဉ်အတွင်းအာကာသယဉ်မှုတွေကိုဘယ်လိုကျွေးမွေးမလဲဆိုတဲ့အချက်လဲပါဝင်ပါတယ်ဒီရွယ်ချက်ကိုဖြည့်ဆည်းနိုင်ဖို့အမေရိကန်မျိုးသားလေကြောင်းနဲ့အာကာသအေဂျင်စီ NASA ကအင်္ဂါဂျိုအထိသက်ဆောင်ရာမှာအာကာသယဉ်နဲ့အလေးချိန်အများကြီးမလို့ပဲပေါ်ပါတဲ့အဟာရကဲစားစရာတွေကိုတီထွင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်နိုင်ငံကအာကာသစခန် IS မှာအာကာသယဉ်မှုတွေအစားအသောက်အမျိုးအစား200ကျော်ရွေးချယ်နိုင်ပေမဲ့အင်္ဂါဂျိုသွားတဲ့ခီးမှာတော့အဲ့လိုလုပ်နိုင်မှာမဟုတ်ပါဘူးအဓိကအကြောင်းကတော့အင်္ဂါဂျိုထိရောက်နိုင်ဖို့လောင်စာဆီတည်ယူမဲ့ကိစ္စကအလေးချိန်ရှိတာကြောင့်အလေးချိန်ပေါ်ပါခဲ့ကိစ္စကလည်းအရေးပါနေတယ်လို့ဖြစ်တယ်လို့ပြောဆိုပါတယ
်နိုဝင်ဘာလ29ရက်အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥစာမိုးဝေနဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်စာမျက်နှာ burmese.voanews.com ကနေပြီးတော့ရော VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်စေနိုင်ကြပါရဲ့ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါရမယ်။ကချင်ပြည်နယ်နယ်စပ်နဲ့ရှမ်းပြည်မြောက်ပိုင်းကထိဆက်နေတဲ့ဒေသမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားဒီရပိုင်းတဲဖြစ်ပွားနေတဲ့စစ်ပွဲကြောင့်ကချင်ပြည်နယ်မန်ဝင်းကြီးဒေသနဲ့ရှမ်းပြည်နယ်နန့်ခမ်းမြို့နယ်တဝိုက်ကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေပိတ်မိနေတယ်လို့ဒေသခံတဦးကပြောပါတယ်။အစိုးရတပ်ကလက်နက်ကြီးတွေနဲ့ရောလေကြောင်းကူထိုးစစ်ပါဆင်နွှဲနေတာကြောင့်အဲ့ဒီဒေသကကျောင်းတွေဈေးနဲ့ဘဏ်လုပ်ငန်းတွေယာယီပိတ်ထားရပါတယ်။အကြောင်းဆုံးကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
ဒီအပိုင်းတွင်ရှမ်းပြည်နယ်မူဆယ်မြို့နယ်တဝိုက်အစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တပ်တွေကြားတိုက်ပွဲဖြစ်နေတဲ့တစ်ချိန်တည်းမှာပဲကချင်ပြည်နယ်မန်စီမြို့နယ်တဲကမန်ဝင်းကြီးဒေသနဲ့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းဒေသတဝိုက်မှာဒီအပိုင်းတွေတိုက်ပွဲပြင်းထန်နေတာပါအဲ့ဒီဒေသတွေဟာတရုတ်မြန်မာနယ်စပ်နားမှာဖြစ်ပါတယ်ဒီတိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဘယ်ကိုမှမသွားနိုင်ပဲပိတ်မိနေတယ်လို့မန်စီမြို့နယ်က SNLD ရှမ်းကြားပြူပါတီဝင်စိုင်းစင်မင်းအေးက VOA ကိုပြောပါတယ
်မန်စီမြို့နယ်မော်ဝီဒီကပေါ့အဲ့ဒီမှာတိုင်းသားလက်နက်ကိုင်တပ်ဆွဲတဲ့နေရာကြီးမှာပဲဖြစ်နေတော့ရှိသေးတယ်ဒီလက်နက်ကြီးတွေလည်းဖြစ်တယ်အဲလေကြောင်းလည်းဖြစ်တယ်ဗျသူကနမ်ခမ်းနဲ့ပြီးတဲ့ဒေသဖြစ်တဲ့အတွက်ကြောင့်မလို့အဲဒီနမ်ခမ်းနဲ့ချီဒီလူချာမှာပေါ့ကတားတော့ပိတ်သွားပြီဒီငကိုကလေးကပမောနဲ့မောင်ကြီးဒေတာနဲ့ကလမ်းကပိတ်ခါပြီးသားဖြစ်တဲ့အတွက်ကြောင့်လို့အခုဟာဒီမောင်ကြီးဒေတာမှရှိသေးတဲ့လူတွေအားလုံးကပိတ်မိနေလို့ဖြစ်နေတယ်ဘယ်မှသွားလို့မရဘူးဖြစ်နေတယ်လူတောင်းမကြီးကမန်စီမြို့ပေါ်ကိုလည်းသွားလို့မရဘူးနောက်ခမ်းမြို့ထဲကိုလည်းသွားလို့မရဘူးအဲ့လိုချင်းနေမှဖြစ်နေတယ်ဒါတော့ဆေးရဲ့ဖိုးချိုးကိုလူထုကခံနေရတယ်လို့ပဲပြောပါမယ
်မန်စီမြို့နယ်မန်ဝင်းကြီးဒေတာဟာကချင် KIA တပ်တွေအဓိကလှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။တိုက်ပွဲတွေအတွင်းအစိုးရတပ်ကလက်နက်ကြီးနဲ့ရောလေကြောင်းကူထိုးစစ်ပါဆင်နွှဲနေပြီးဒါဟာ NCA အပြည့်အစားချုပ်မှာမြောက်ပိုင်းမဟာမိတ်တပ်တွေလက်မှတ်ထိုးလာဖို့ဖိအားပေးလိုတဲ့သဘောလို့မြင်မိကြောင်း KIA တပ်မှူးတဦးဖြစ်တဲ့ဘူမူးစော်ကောင်ကသုံးသပ်ပါတယ်
။ကိုကမေကြောင်းနဲ့တိုက်တယ်လူအားရဲ့လေကြောင်းနဲ့ရဲ့လူမျိုးနဲ့တိုက်တာပေါ့။လူကဟိုကဒီအပြည့်ရဲ့သဘောဖြစ်နေတဲ့တော့ဘာတည်းပြလဲဆိုတော့ SEO လမ်းမထူးခင်းတဲ့သဘောဖြစ်မှဖြစ်မှာပေါ့
မြောက်ပိုင်းမဟာမိတ်တပ်ထဲမှာပါတဲ့ကချင် KIA တောင်းပလောင် TNLA ရခိုင် AA နဲ့ကိုကန့် MMDA စတဲ့တိုင်းသားလက်နက်ကိုင်တွေဟာ NCA နိုင်ငံလုံးဆိုင်ရာအပြည့်အစားချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ရှမ်းနဲ့ကချင်မှာအခုဖြစ်နေတဲ့စစ်ပွဲတွေဟာ ပြီးခဲ့တဲ့လအတွင်းတိုင်းသားဒေသတွေအစိုးရတပ်ရဲ့ထိုးစစ်တွေရပ်သွားစေဖို့မြောက်ပိုင်းမဟာမိတ်တပ်တွေကတရုတ်မြန်မာနယ်စပ်105မိုင်ကုန်းတွယ်ကိတ်ကိုတလောကဝင်တိုက်ခဲ့ပြီးနောက်အစိုးရတပ်တွေကအရင်ထက်ပိုပြီးထိုးစစ်ဆင်လာတာဖြစ်ပါတယ်။တရုတ်နယ်စပ်နာကဒီစစ်ပွဲတွေကြောင့်နမ်ခန်းနဲ့မန်ဝင်းကြီးဒေသတွေကကျောင်းတွေဈေးနဲ့ဘန်တွေယာယီပိတ်ထားရတယ်လို့ SNLD ပါတီကစိုင်းစင်မင်းအေးကပြောပါတယ
်။နမ်ခန်းမြို့ပေါ်ကဒီနေ့ဒီချိန်ထိကောင်မှကျောင်းနဲ့ဘန်ကမဖွင့်နေဘူး။မန်ဝင်းကြီးဒေသမှာဆိုရင်တော့ပြေးကြတယ်ဘသူမှသွားလို့မရဘူးဖြစ်နေတယ်။နောက်ခမျိုးဘွားလူတွေလည်းမောင်ဝင်းကြီးကိုသွားလို့မရတယ်လို့မောင်ဝင်းကြီးရဲ့ဒါကလည်းနောက်ခောက်လာလို့မရဘူး။အဲ့ဒီပေါ်မှာရှိနေတဲ့ဈေးနဲ့ကျောင်းတွေအားလုံးကလည်းအခုချိန်ထိပိတ်ထားတော့မယ
်။ဒီစစ်ပွဲတွေဟာပြည်ထနာရဲ့အဖြစ်မဟုတ်ပဲနောက်ဆုံးပြည်သူလူထုသာနင့်နာရတယ်လို့စိုင်းစင်မင်းအေးကသုံးသပ်ပါတယ
်။ဒီစစ်ပွဲတွေဖြစ်လာတာကနှစ်ပေါင်း60ကျော်ပြီ။ဒါပေမဲ့ဖြစ်လာတိုင်းလည်းလူထုကပဲထိခိုက်တာများတယ်။တော့ကျွန်တော်အနေနဲ့ပြောမှာစစ်ပွဲကအပြင်းမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်တယ်။ပါတီအနေနဲ့တော့ဟိုပေါ့တွေးဆုံဆွေးနွေးပွဲလုပ်ဖို့တိုက်တွန်းလာတာတော့ကြာလာပါပြီ။ဒါပေမဲ့ခုတက်ပြီးတော့တိတိပပနိုင်ငံရေးဆွေးနွေးပွဲလုပ်နေကြတော့မရှိသေးဘူးလို့ပဲပြောမှာပဲ
။ကချင်နဲ့ရှမ်းပြည်နယ်အတွင်းစစ်ပွဲတွေကြောင့်အခုချိန်ထိကချင်စစ်ဘေးရှောင်ဒုက္ခသည်တသိန်း3000ကျော်ရှိနေတယ်လို့ရှမ်းစစ်ဘေးရှောင်ဒုက္ခသည်တောင်ကနန်းထိရှိလာနေပြီလို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။အခုလိုနယ်မြေအေးချမ်းရေးနဲ့အပြစ်ရဆဲရေးတွေအပေါ်မှာအယက်သားအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကြောင့်နိုင်ငံရေးအကျက်တဲ့ပို့ပြီးတော့ကြီးမားသွားနိုင်တဲ့အတွက်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးအ мян ဆုံးခေါ်ပေးဖို့နိုင်ငံရေးပါတီတချို့ကတောင်းဆိုလိုက်ပါတယ်။နိုင်ငံအနောက်ပိုင်းကအကြမ်းဖက်မှုတွေအရှေ့ပိုင်းကတိုင်းရင်းသားလက်နက်ကင်တွေနဲ့တိုက်ပွဲတွေအပါအဝင်နိုင်ငံတွင်းအကျက်တဲ့တွေအတွက်ကာလုံအစည်းအဝေးခေါ်ပြီးဖြည့်ရှင်းနိုင်မယ့်အလားအလာရှိပါသလားဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေနောက်ရန်ကုန်မြို့ကဖောက်ခွဲမှုတွေဆင်းရဲမွဲတေမှုတွေဟာနိုင်ငံတော်ရဲ့အထွေထွေအကျက်အတည်းဖြစ်လာပြီးမို့ဒီအရေးကိုကင်တွယ်ဖို့အတွက်မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုအမြန်ဆုံးခေါ်ယူပါလို့နိုင်ငံရေးပါတီ73ခုကပူးရဲကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။တောင်းဆိုချက်ကိုပူးရဲထုတ်ပြန်ခဲ့တဲ့အမျိုးသားဒီမိုကရေစီပါတီဒစ်ပါတီရဲ့ဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုပြောပါတယ်။
အော်တိုက်ပြအထွေထွေတက်တည်ဖြစ်နေပြီ။ရခိုင်မှာကျွန်တော်တို့ရဲ့နေပြည်တော်ဆိုးဆိုးနိုင်တဲ့ဒီအချုပ်ကြအာဏာကိုခိပါတော့မယ်။အဲ့လိုပဲအရှင်းမြောက်မှာလည်းဟလာပြည်သူ့ရဲ့အသက်အိုးရေးရှင်ခိပါနေပြီ။ရန်ကုန်မြို့တော်ကြီးမှာလည်းဟလာပောက်ကွဲမှုတွေဖြစ်နေပြီ။ဒီလိုထွေထွေတက်သည့်အချိန်မှာအမျိုးသားကာကွယ်ရေးနဲ့လူထုရေးကောင်စီဆိုတာဖွဲ့စည်းပုံရှင်ဟောပြီးနေရာတင်မှာပြတ်ထားလာတယ်။နော်နေရာမှာအစိုးရဘက်ဖွဲ့စည်းခြင်းကိုပြတ်ထားပါလေအဲ့တော့တိုင်းပြည်ရဲ့တို့အထွေထွေတက်တီကာလမှာအမျိုးသားကာကွယ်ရေးနဲ့လူ့ဆိုရေးကောင်စီဟာသုတာဝန်ဆားမှာဖြစ်တဲ့အတွက်နော်ဒါအမျိုးသားကာကွယ်ရေးနဲ့လူ့ဆိုရေးကောင်စီရှိဝေးကိုခေါ်ပေးဖို့ကျွန်တော်တို့တောင်းဆိုတာပ
ါရခိုင်ပြည်နယ်မောင်တော်ဒေသအချမ်းဖက်တိုက်ခိုက်မှုနောက်ရှမ်းပြည်နယ်တွင်းကတိုက်ပွဲတွေမှာမြန်မာတပ်မတော်ကထဲထဲဝင်ဝင်ပါဝင်တိုက်ခိုက်နေသလိုမြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းလုံခြုံရေးကိစ္စကိုကင်တွယ်နေတာဖြစ်ပါတယ်။တပ်မတော်ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေဟာကာလုံအစည်းအဝေးမခေါ်တာကြောင့်အကန့်အသတ်နဲ့ဖြစ်နေရတယ်လို့လည်းအမျိုးသားဒီမိုကရေစီပါတီဒစ်ပါတီရဲ့ဥက္ကဋ္ဌဦးသိန်းညွန့်ကထောက်ပြပါတယ်
။ဟိုတပ်မတော်ကလူတွေအခြေခံဥပဒေနဲ့ပတ်သက်ရင်အခုတို့ကကာကွယ်ရမယ့်တာဝန်ရှိတယ်ဆိုတော့တို့အင်မတန်လေးစားလိုက်တယ်။အခုတော့တပ်မတော်ကရခိုင်ကိစ္စနဲ့ရှမ်းမပိုင်းကိစ္စတွေမှာသူတို့ကအကန့်အသတ်နဲ့လုံနေရလေဆိုတာပြောရတာ။ဟောသူတို့ကကတော့လုံတင်လုံထက်တဲ့အရာကိုကာလုံရှိဝေးမခေါ်သေးတဲ့အတွက်သူတို့လုံလို့မရလားဖြစ်နေတယ
်။နိုင်ငံရေးကိုကင်တွယ်ဖို့ကာလုံအစည်းအဝေးခေါ်ယူဖို့ဆိုတာကိုတော့နိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကအခုလိုတုံ့ပြန်ပါတယ်
။အစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာတွဲဆုံဆွေးနွေးဖို့ကပို့ပြီးတော့လက်တွေ့ကြတဲ့တော်ချင်းကမှုမျိုးဖြစ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲနောက်တစ်ချက်ကနိုင်ငံရေးပါတီတွေအနေနဲ့ဟလာဟိုအကြံဉာဏ်ပေးတာသဘောထားပေးတာဝေဖန်တာထောက်ပြတယ်ဆိုတာဒါတော့ကြောက်မြားအဖြစ်ဒီမိုကရေစီနိုင်ငံရေးမှာဒါအကောင်းတဲ့လက္ခဏာလို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့အဲ့လိုလုံဆောင်ချက်တွေဟာနော်အဲ့ဒီလိုသုံးသပ်ချက်တွေဟာနော်ယထာဘူတာကြပြီးတော့ကြောင်းကျိုးစီလျော်မှုရှိဖို့တော့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ အဲ့ဒီလိုမဟုတ်ဘဲနဲ့နော်နိုင်ငံရေးအကျိုးစီးပွားအပအဝင်ပေါ့လေအကျိုးစီးပွားရရက်နဲ့ဆက်ဆက်ပြီးတော့နိုင်ငံရေးရပွဲလန်လုံးဖြတ်ခင်းခြင်းနဲ့ပုံစံမျိုးဖြစ်မယ်ဆိုရင်တော့ဒါဟာနိုင်ငံရေးရအင်မတန်မှနော်ဟိုမလုပ်တဲ့မလုပ်ထိုက်တဲ့ခြေလှမ်းတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ
်ကာလုံစည်းဝေးခေါ်ယူဖို့တောင်းဆိုတဲ့နိုင်ငံရေးပါတီတွေဘက်ကတော့ကာလုံစည်းဝေးအမြန်ဆုံးခေါ်ယူပြီးဘလို့ဆောင်ရွက်ချက်တွေဆောင်ရွက်စီကျင်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူးဒီကိစ္စကိုကာလုံမှာပါဝင်တဲ့ပုဂ္ဂိုလ်တွေကဆုံးဖြတ်မှာဖြစ်တယ်လို့ပြောဆိုပါတယ်ကာလုံစည်းဝေးခေါ်ယူဖို့လက်မှတ်ထိုးတောင်းဆိုထားတဲ့နိုင်ငံရေးပါတီတွေထဲမှာတော့အရင်စစ်အစိုးရအဖွဲ့ဝင်တွေအများစုပါဝင်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစစ်အစိုးရမတိုင်မီကအုပ်ချုပ်ခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီတို့အပြင်2010ပြည်နှစ်ရွေးကောက်ပွဲကာလနောက်2015ရွေးကောက်ပွဲကာလတို့မှာအသစ်ဖွဲ့စည်းခဲ့ကြတဲ့နိုင်ငံရေးပါတီတွေလည်းပါဝင်ကြပါတယ်ရှင
်မတ်တင်ဂီထိုက်စူးစီးတင်ပြခဲ့တာပါရှင်အခုတခါတော့ဘကတာမြာအဖွဲ့ချုပ်ရဲ့၃ရက်ကြာအစည်းအဝေးဘက်ကိုအလှည့်ပေးပါရစေရှင်ကရင်ပြည်နယ်ဖအံမြို့မှာဘကတာမြာအဖွဲ့ချုပ်ရဲ့ကြောင်းသားတုညီလာခံဖြစ်မြောက်ရေးအကျိုးအစည်းအဝေး၃ရက်တာကျင်းပခဲ့တာမနေ့နိုဝင်ဘာ18ရက်နေ့မှာပြီးဆုံးသွားခဲ့ပါပြီ။ဒီညီလာခံကနေဘကတာမြာအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီဝင်သစ်တွေကိုပြန်လည်ရွေးချယ်ခဲ့ပြီးမြန်မာနိုင်ငံမြောက်ပိုင်းကစစ်ပွဲတွေကိုတပ်မတော်ဘက်ကရပ်တန့်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတာရဲ့ကျောင်းသားတို့ညီလာခံဖြစ်မြောက်ရေးအကျိုးအစည်းအဝေးပွဲကိုကရင်ပြည်နယ်ဖန်အံမြို့မှာနိုဝင်ဘာလ26ရက်နေ့ကနေ28ရက်နေ့ထိ3ရက်ကြာကျင်းပပြုလုပ်ခဲ့ပြီးတနိုင်ငံလုံးကကျောင်းသားကိုယ်စားလှယ်150ကျော်တက်ရောက်ခဲ့တာပါဒီစည်းအဝေးပွဲကြီးကနေဘကတာများအဖွဲ့ချုပ်ရဲ့ဗဟိုလုပ်ငန်းကော်မတီဝင်အသစ်အဖြစ်ကျောင်းသား22ဦးကိုရွေးချယ်ခဲ့ပါတယ်ဒီစည်းအဝေးကနေတိုင်းရင်းသားနဲ့လူမျိုးစုရေးရာကော်မတီအပါအဝင်ကော်မတီ6ခုကိုလည်းဖွဲ့စည်းခဲ့တဲ့အကြောင်းကိုတော့ဒီဘုတ်ကင်ကနေကိုစားပြုတက်ရောက်လာတဲ့ရွေးချယ်ခံခဲ့ရတဲ့ចောင်းသားတူကပြောပြပါတယ
်ဟုတ်ကဲ့ခင်ဗျအခု CWC အရင်အဟောင်းကိုဖျက်သိမ်းပြီးတော့အစ်စ်ပြန်လဲဖွဲ့စည်းတယ်ပေါ့ပြန်လဲဖွဲ့စည်းတဲ့နေရာမှာဒေသတော်အကူအညီတွေပါတယ်ဗျ AIRD ကျွန်တော်တို့ပဲခုပြည်ကျွန်တော်တို့ရန်ကုန်မုံရွာစကိုင်းချေဘူမန္တလေးမြင်းကျန်မိတ်ကြီးလာရမဲကင်းအဲဆက်လက်ကိုဒေသပုဆောင်ကအကူအညီတွေပါတယ်ပေါ့ဗျာခင်ဗျចောင်းပေါင်းဆောင်တက်လို့ဘောင်းဆောင်ကចောင်းသားတွေပါပါတယ်ចောင်းသားပေါင်းတက်တာကတော့ကျွန်တော်တို့တက်ရောက်တဲ့ဥယျာရတော့150ကျော်တယ်ခင်ဗျ။ဒီနေ့ကတော့အတူတူမျိုးအဖွဲ့နဲ့ရေးကော်မတီ6ခုနဲ့ပုံစံနဲ့တွားခထားပါတယ်။ကော်မတီရဲ့လုပ်ငန်းစဉ်တွေကဒီမှာတစ်ခုကသူကចောင်းသားတို့အခွင့်အရေးကာကွယ်ရေးပေါ့။နောက်တစ်ခုကဒီတိုင်းရင်းသားလူမျိုးစုရေးကော်မတီလူမျိုးစုရေးပေါ့။နောက်တစ်ခုကဗဏ္ဍာရေးနောက်တစ်ခုကနိုင်ငံသားဆက်ဆံရေးမှတ်တမ်းနဲ့တူတည်ပြီးဒါကသတင်းနဲ့ပြန်ကြားရေးပါခင်ဗျ
။ဒီဆွေးနွေးပွဲကနေဆုံးဖြတ်ချက်ချခဲ့တာတွေကတော့ចောင်းသားတို့ညီလာခံဖြစ်မြောက်ရေးအတွက်ကော်မတီဖွဲ့ဆောင်ရွက်သွားမှာဖြစ်တဲ့အပြင်မြန်မာပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကထိုးစစ်ဆင်နေတာတွေကိုရပ်တန့်ပေးဖို့အတွက်လည်းတောင်းဆိုခဲ့ကြပါတယ်
။တိုင်းသားတွေကသူတို့ရဲ့နယ်ပယ်အတွက်သူတို့ခုခံနေအခုကနေစဉ်အတွင်းမှာပထမကျွန်တော်တို့ NCA ရဲ့အတွက်သူတို့20ရောက်ပြည်လုံးညီလာခံဆိုတဲ့နေရာမှာတိုင်းသားတွေအနေနဲ့အမတန်အားလုံးကစိုးရိမ်သွားတာတက်ရောက်လာတာလည်းတွေ့ရတယ်ဆွေးနွေးကြတယ်လည်းတွေ့ရတယ်အလိုရှင်နေနိုင်ရတဲ့ကာလတွေအတွင်းတော့အတွင်းမှာစစ်တပ်အနေနဲ့ပိုဒီရှင်မှုရဲ့ဇက်တက်ပြူလာမှုအတွက်တိုင်းသားတွေကခုခံတယ်လို့ကျွန်တော်တို့ကမြင်တယ်။အဲဒီတော့တစ်ဖက်သက်ကျွန်တော်တို့ကရဆိုင်ပြီးတော့ငင်းချမ်းကြီးကိုအမြန်ဆုံးကောက်တဲ့ပုံမျိုးကိုကျွန်တော်တို့ကတောင်းဆိုရခြင်းဖြစ်တယ်
။ဘကတာမြားအဖွဲ့ချုပ်ဟာအမျိုးသားပြည်ညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်သပိတ်မှောက်ခဲ့ပြီးခရီးရှည်ချီတက်ခဲ့တာကြောင့်ပြီးခဲ့တဲ့အစိုးရလက်ထက်မှာရိုက်နှက်ဖြိုခွင်းခံခဲ့ရပြီးတစ်နှစ်ကျော်ကြာဖမ်းဆီးချုပ်နှောင်တာကိုခံခဲ့ရတာပါ။အစိုးရသက်လက်ထက်မှာတော့သူတို့ကိုဆွဲဆိုထားတဲ့အမှုတွေကိုပြန်ရောက်သိမ်းပေးခဲ့ပြီးကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြန်လွှတ်ပေးခဲ့ပါတယ်။လက်ရှိမှာတော့ကျောင်းသားတွေကပြည်လုံးချို့ကျောင်းသားညီလာခံကြီးကျင်းပနိုင်ရေးအတွက်ပြင်ဆင်ဆောင်ရွက်နေကြပြီးလူမျိုးစုကျောင်းသားတွေကလည်းဒီညီလာခံကျင်းပနိုင်ရေးအတွက်ဘကတများအဖွဲ့ချုပ်နဲ့အတူပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြပါတယ်ရှင်။
မန္တလေးကတွင်ကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးနေရတာရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ် NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီလိုမတည်မငြိမ်အခြေအနေတွေကိုအောင်မြင်မြင်ထိမ့်သိမ့်ပြီးလူထုစီးပွားရေးအဆင်ပြေစားဝတ်နေရေးဖူလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုထိတိယောယောဆက်ပြီးဖော်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်ကြပါသလားအခုလာမယ့်အင်္ဂါညဒိုင်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ ကိုရဲမင်းသဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘဝဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
ဒီနေ့အင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျူးဘားနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးရှေ့အလားအလာတွေကိုပြောပြပေးသွားပါမယ်။နှစ်ပေါင်း90ဆက်ဆံရေးတက်မှနေခဲ့တဲ့ကျူးဘားနိုင်ငံနဲ့အမေရိကန်ကြားဆက်ဆံရေးပြန်လည်စတင်နိုင်ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတဘရက်ကိုဘားမားကဂုဏ်ယူပြောဆိုခဲ့သလိုအခုကျူးဘားသမ္မတဟောင်ဖီဒယ်ကက်စထရိုကွယ်လွန်သွားတာကိုလည်းဝန်းနေတဲ့အကြောင်းမိသားစုတွေထံပြောကြားပြီးတန်တမန်နီးလန်းနဲ့အညီတုံ့ပြန်ခဲ့ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့သမ္မတအိုဘားမားရဲ့ကျူဘားဆိုင်ရာမူဝါဒတွေကိုဝေဖန်ပြီးဖီဒယ်ကက်စထရိုဟာရက်ဆက်ကြမ်းကြုတ်တဲ့အာဏာရှင်တစ်ယောက်ဖြစ်တယ်လို့စကားလုံးပြင်းပြင်းထန်ထန်သုံးပြီးကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိသမ္မတနဲ့ရွေးကောက်ခံသမ္မတတို့ကြားအခုလိုကွဲပြားမှုတွေဟာအမေရိကန်နဲ့ကျူဘားဆက်ဆံရေးမှာအပြောင်းအလဲကြီးကြီးမားမားဖြစ်လာနိုင်ခြေရှိတယ်ဆိုတာကိုအရေးအမှုပြရာရောက်ပါတယ်။ VOA ရဲ့အင်ပြူတော်သတင်းတော်စန်ဒီစိန်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
နှစ်ပေါင်း90ကြာဆက်ဆံရေးတင်မှတ်ခဲ့ပြီးတဲ့နောက်ကျူးဘားနဲ့နိုင်ငံဆက်ဆံရေးပြန်ပြီးစတင်နိုင်ခဲ့တာဟာသူ့ရဲ့နိုင်ငံသားမူဝါဒအောင်မြင်မှုတွေထဲမှာထူးခြားချက်တစ်ခုအဖြစ်သမ္မတဘရက်အိုဘားမားကခံယူထားတာပါ။ကာရီဘီယံကျွန်းနိုင်ငံဖြစ်တဲ့ကျူးဘားကိုသမ္မတအိုဘားမားပြီးခဲ့တဲ့မတ်လကသွားခဲ့တယ်လို့ဒါဟာ1928ခုနှစ်ကစလို့လက်ရှိတာဝန်ထမ်းဆောင်ဆဲအမေရိကန်သမ္မတအူကျူးဘားကိုပထမဆုံးသွားတဲ့ခေတ်စဉ်မှာ
I have come here to bury the last remnant of the Cold War in the
America တိုင်းမှာဆေးအခင်နောက်ဆုံးလက်ကျန်ဆိုးမွေတွေကိုအပိသက်ရှင်းပစ်ဖို့ကျွန်တော်ဒီနေရာကိုလာခဲ့တာပါ
။နှစ်ပေါင်း90ကျော်ကြာပြီးတဲ့နောက်မှာသက်ဆိုင်ရာနိုင်ငံတိုင်ယုံတွေကိုပြောင်းဖွင့်ခဲ့တယ်လို့ကျူးဘားမှာအမေရိကန်ဇိမ်ခံတင်မောကြီးတွေပြန်ပြီးစိုက်ကတ်တာအမေရိကန်လေကြောင်းလိုင်းတွေကျူးဘားကိုပုံမှန်ပြန်တန်းတာတွေရှိလာပါတယ်။ဒါပေမဲ့အခုအသက်90အရွယ်ကျူးဘားကောင်းဆောင်ဟောင်ဖီလိုကက်စထရိုကွယ်လွန်သွားတာနဲ့အမေရိကန်ရွေးကောက်ပွဲမှာထရမ့်အနိုင်ရထားတာတွေကြောင့်ပြန်ပြီးတော့နှွေးထွေးကာစနိုင်ငံဆက်ဆံရေးမှာဘာတွေဖြစ်လာမလဲဆိုတဲ့မေးခွန်းတွေထွက်လာပါတယ်။ထရမ့်ရဲ့အကြီးအကျယ်ပြီးခေလျန်ကွန်ဝေးကတော့ကျူးဘားနဲ့ဆက်ဆံရေးပြန်စားဖို့ဖြစ်နိုင်ခြေနီးလန်းအားလုံးကိုမစ္စတာထရမ့်ကလမ်းဖွင့်ထားပေမဲ့ဒီအတွက်ကျူးဘားဘက်ကလိုက်လျောဆောင်ရွက်တာတွေရှိရလိမ့်မယ်လို့ ABC ရုပ်သံရဲ့တင်းငွေတွေနေ့ This Week အစီအစဉ်မှာပြောသွားပါတယ
်။ We remain very firm that when you open up diplomatic relations as President Obama has with Cuba,
ဒီနေ့ကြေအတွင်း Fidel Castro ကျူဘားဆူရိုနဲ့သမ္မတ Obama တတ်မှန်ဆက်ဆံရေးပြန်ဆခဲ့ကြတဲ့နှောင်းကကျူဘားဘက်ကပြန်ပြီးတော့လိုက်ရောဆောင်ရွက်ဖို့ဆိုပြီးဘာမှတောင်းဆိုခဲ့တာမရှိပါဘူး။ဒီပေါ်မှာကျမတို့ရဲ့ရည်တည်ချက်ကတော့အရင်တိုင်းနဲ့အခိုင်အမာဆက်ပြီးတော့ရှိနေပါတယ်။နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့ကျူဘားမှာနိုင်ငံရေးနဲ့စီးပွားရေးလွတ်လပ်ခွင့်တွေရှိလာဖို့အပါအဝင်ကျူဘားဆွေရဘက်ကနေပြန်ပြီးတော့လုပ်ပေးရမယ့်ကိစ္စတွေရှိပါတယ်။ Fidel Castro ရဲ့ဖိနှိပ်မှုတွေသူ့ရဲ့နှိပ်စက်ညှဉ်းပန်းမှုတွေနဲ့ဖမ်းဆီးထိန်းသိမ်းမှုတွေကိုခံစားခဲ့ရတဲ့သူတွေနဲ့ကျမကိုယ်တိုင်တွေ့ပူးပါတယ
်။သမ္မတဥပမာရဲ့ကျူဘားနိုင်ငံဆိုင်ရာမူဝါဒအပြောင်းအလဲကိုဝေဖန်သူတွေထဲမှာဖခင်ကကျူဘားຫນွေဘွားဖြစ်တဲ့တယ်လီတော်မတ် Ted Cruz ပါဝင်တယ်လို့ပါတီချင်းတစ်ခုစလုံးကလွှတ်တော်မတ်တချို့ကဝေဖန်ကြတာပ
ါ။ I very much hopeThat we don't see any U.S. government officials going to Fidel Castro's funeral. I hope we don't see Barack Obama.
Fidel Castro ရဲ့ဇာပနာကိုဗဲအမေရိကန်အစိုးရအရာရှိမှသွားတက်တာမျိုးမတွေ့ရဘူးကျွန်တော်ညှော်လင့်ပါတယ်။လူသက်အာဏာရှင်တယောက်ကိုဂုံပြုဖို့ Barack Obama, Joe Biden, Hillary Clinton နဲ့ဒီမိုကရက်တွေတက်ရောက်နေတာမမြင်ရဘူးကျွန်တော်ညှော်လင့်ပါတယ်
။ဒီဇင်ဘာလ၄ရက်နေ့မှာကျင်းပမဲ့ Fidel Castro ရဲ့ဇာပနာကိုအမေရိကန်ဘက်ကဘယ်သူတွေတောင်းမလဲဆိုတာသမ္မတအင်ပြူတော်ကမကြေညာသေးပါဘူး။အမေရိကန်ရဲ့ကျူဘားဆိုင်ရာအနာဂတ်မူဝါဒတွေဘယ်လိုဖြစ်လာမလဲဆိုတာမသိကြပေမဲ့ကျူဘားပြည်သူတွေအနေနဲ့အမေရိကန်ပြည်ထောင်စုမှာသူတို့အတွက်မိတ်ဆွေကောင်းတွေမဟာမိတ်တွေရှိနေတယ်ဆိုတာကိုသိထားပါလို့သမ္မတအိုဘားမားပြောခဲ့ဘူးတာကိုတော့ရွေးကောက်ခံသမ္မတထရမ့်ကလည်းသဘောတူပွဲရှိပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voaswithamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို line မီတာ32 40 49နဲ့ line လက်မီတာ190တို့ကနေမနက်9နာရီအထိဖမ်းယူနိုင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွက်မှာတော့ကိုကိုကိုမနိုင်ဝင်ထားနိုင်တဲ့အခြေအနေနဲ့ပတ်သက်လို့ American Indian နဲ့ဘယ်လိုသုံးကြမလဲဆိုတဲ့အင်္ဂလိပ်သင်ခန်းစာနဲ့အတူမြမကြောက်တွေကိုအရင်အတိုင်းရောင်းမယ်အစားအချောတဲ့ထုတ်ဖို့စီစဉ်တာဘာကြောင့်ပါလဲ
။အရင်နေရောင်းလာတဲ့စားလို့ရင်တော့အချောတဲ့တွေထုတ်လို့မယ်အချောတဲ့တွေလို့ရင်ခုဒီတွင်ရလူကြီးလက်လောက်တိုင်းနဲ့ဖွင့်လန်းနေတဲ့ပူပြီးများလာမယ်။ဒါကြောင့်လို့ရင်တော့
မြမကြောင်မြရနာအတင်ရဲ့အတွင်ရမှုဥထွန်းလှအောင်ရဲ့ပြောပြချက်နဲ့ဒူစီဝါရေးကန္တာမှာနားဆင်နိုင်ပါတယ်။နောက်ပိုင်းမှာတော့ကျေးဇူးတော်နေ့အကြောင်းသုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေကမြမပြည်ဆိုင်ရာသတင်းဆောင်မတွေကိုမူလဆောင်းပါရှင်ရဲ့အဘော်မပြည့်ဥဆံမိုးဝေကောက်နှုတ်တင်ပြတာကိုလည်းနားဆင်ရအောင်ပါရှင်
။ AOD online သတင်းစာဆောင်မှာအက်ဒီတာချုပ်အောင်စောရေးသားထားတဲ့မြမပြည်ကတော့လမ်းမကိုဥတီနေပြီဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ချက်ဆောင်းပါးကိုကောက်နှုတ်တင်ပြရင်ဖြင့်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုပုံဖော်ပြဆန်းမှာလို့တစုံတယောက်ကများမေးလာရင်တက်လိုက်ကြလိုက်နဲ့ပြီးနေတဲ့ roller coaster စီးနေရတယ်လို့ပဲလို့ပြောရမလို့ဖြစ်နေတဲ့အကြောင်းအစချီပြီးတော့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ကောင်းဆောင်တဲ့အစိုးရဟာများမကြခင်ရက်တွေအတွင်းအတက်အကျတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့အခုချိန်မှာအနေမိုင်းကိုရောက်နေပြန်ပြီလို့ရေးသားထားပါတယ်။မြန်မာပြည်မြောက်ဖက်ချမ်းနဲ့ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်နာမကသူမရဲ့အစိုးရအဖွဲ့သူမရဲ့အုပ်ချုပ်ရေးအဖွဲ့နဲ့စီမံခန့်ခွဲအုပ်ချုပ်မှုတွေအပေါ်ပြစ်တင်ဝေဖန်မှုတွေခံနေရပါတယ်။မြောက်ပိုင်းမှာအစ်စ်ဖြစ်ပွားလာတဲ့ပဋိပက္ခကတရင်သားခေါင်းဆောင်တွေအနေနဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်ချင်တယ်ဆိုတာကိုပြတ်တနေတာဖြစ်တယ်။ဒါပေမဲ့ဩဂုတ်လကုန်ပိုင်း27ရာစုပင်လုံညီလာခံကျင်းပပြီးတဲ့နောက်ပိုင်းမှာစီးရေးလှုပ်ရှားမှုတွေကပိုးပြီးတော့ဖြစ်လာတာကိုထောက်ပြထားပါတယ်။ကချင်ကိုကန်တအောင်ပလောင်နဲ့ရခိုင်စားတဲ့ဖွဲ့ရဲစီရေးလှုပ်ရှားမှုကအစိုးရမျှော်မှန်းထားတဲ့ငင်းကြေးဆွေးနွေးပွဲတွေကိုပြက်ပြားသွားစေနိုင်တယ်လို့យေတာထားပါတယ်။သူတို့ရဲ့အကြံစီကလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ရည်ရွယ်တာမျိုးမဟုတ်ဘဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုပြင်းထန်ထားတာဖြစ်တယ်ဆိုပြီးတော့လည်းយေတာထားပါတယ်။ကိုကန့်ပလောင်နဲ့ရခိုင်တို့ဟာမကြခင်ကပြုလုပ်ခဲ့တဲ့ငင်းကြေးဖြစ်စဉ်မှာပါဝင်လူတွေအကြောင်းပြသခဲ့ကြပေမဲ့သူတို့ကိုဖိတ်ကြားခြင်းမရှိခဲ့ပါဘူး။တရုတ်ကနေပြည်တော်မှာကျင်းပခဲ့တဲ့ငင်းကြေးညီလာခံကိုတက်ရောက်ခဲ့ပြီးနိုင်ငံရဲ့မြောက်ပိုင်းကပဋိပက္ခတွေမှာတရုတ်ရဲ့အရေးပါမှုကိုပြသခဲ့ပြီးတော့မြန်မာပြည်ရဲ့ညီညာရေးလုပ်ငန်းစဉ်ကိုအကူအညီပေးမယ်ဆိုတဲ့အကြောင်းပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လအတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတရုတ်ပြည်ကိုတွေ့ရောက်ခဲ့ပြီးတမရရှီကျင်းပင်နဲ့တွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံစစ်တပ်တို့ကြားထိတွေ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွေကိုဆွေးနွေးခဲ့ကြပြီးနိုင်ငံမြောက်ပိုင်းကပြည်내လက်ကင်မရှိတဲ့လက်နက်ကင်အဖွဲ့တွေရဲ့အရေးကိုလည်းဆွေးနွေးခဲ့ကြပါတယ်။အဲ့ဒီနောက်မှာတော့လက်နက်ကင်အဖွဲ့တွေကတိုက်ခိုက်မှုတွေပြုလုပ်လာတာဖြစ်တယ်လို့យေတာထားပါတယ်။မြောက်ပိုင်းမှာလက်နက်ကင်ဖွဲ့တွေပေါ်တရုတ်ရဲ့ဩဇာတက်ရောက်မှုကရှိနေတယ်လို့တရုတ်နိုင်ငံနဲ့ဆက်ဆံရေးကလည်းအရေးပါတယ်ဆိုတာတန်တရားရှိစီရမလူပါဘူးလို့ထောက်ပြထားပါတယ်။မြန်မာနိုင်ငံအတွင်းမှာရှိတဲ့တရုတ်နိုင်ငံရဲ့ဗျူဟာမြောက်အကျိုးစီးပွားတွေအရေးနဲ့တရုတ်နိုင်ငံရဲ့အရှိန်အဝါကများမကြသေးခင်ကာလအတွင်းရော့ပါလာနေတယ်လို့တုံ့တန်မှုတွေကလည်းရှိနေပါတယ်။စီးပွားရေးလုပ်ငန်းတချို့မှာအဆင်မပြေမှုတွေရှိနေတဲ့အပေါ်တရုတ်ကစိုးရိမ်နေတယ်လို့မြစ်ဆုံရေကာတာစီမံကိန်းကြီးကလည်းဆိုင်းငံ့ထားဆဲဖြစ်တယ်လို့ထောက်ပြထားပါတယ်။ဒေါ်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကြားဆက်ဆံရေးကလည်းအကောင်းကြီးမဟုတ်တယ်လို့ယုံကြည်မှုကလည်းနှေးပါနေတယ်လို့နှိဆက်သူတွေကိုကိုးကားပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံအနောက်ဖက်ချမ်းကအရေးမြောက်ပိုင်းကပဋိပက္ခတွေအပေါ်ကန့်တွယ်မှုအစိုးရရဲ့စီမံခန့်ခွဲနိုင်စွမ်းနဲ့အခြေခံလူသုံးကုန်ပစ္စည်းတွေဈေးတက်လာတာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးလာတာတွေရဲ့အကြောင်းတည်ရင်သာအုပ်စုတွေပညာရှင်တွေရဲ့ကြမ်းမှာအစိုးရပေါ်လူကြိုက်များမှုကြာစင်းလာနေတဲ့ဆိုတဲ့အယူဆတွေဖြစ်ပေါ်နေတဲ့အကြောင်းရေးသားထောက်ပြထားပါတယ်။အပြည့်အစုံကို erawadi.com မှာဖတ်ရှုနိုင်ပါတယ်။မြန်မာနိုင်ငံအတွင်းကတပုံအဖွဲ့အစည်းတစ်ခုရဲ့တံပြူတတ်ထုမင်းထွက်ပစ္စည်းတွေကမ္ဘာဈေးကွက်ကိုတင်ပို့နေတဲ့အခြေအနေအကြောင်းကိုတော့ယီမိုလီနဲ့ဂျိုးရှာမန်တို့ရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့အရှိန်မြတ်ဖွဲ့အစွန်ဖျားမှာရှိတဲ့လက်နက်ကင်တပုံတပ်ဖွဲ့တစ်ခုကတံပြူတပ်ထုရဲတွေကိုကဘာပေါ်ကအကြီးဆုံးကွန်မြူနတီချုပ်ထံရောင်းချနေတဲ့အကြောင်းရေးသားထားတာပါ။ကဘာကျော်လက်ကင်ဖုံကွန်မြူနတီဖြစ်တဲ့ Apple နာမည်ကျော် Coffee လုပ်ငန်းကြီးဖြစ်တဲ့ Starbucks Tiffany ကြောင်းမြေရတနာကွန်မြူနီအပါအဝင်ကွန်မြူနီပေါင်း900လောက်ဟာတရုတ်မြန်မာနယ်စပ်မန်းမော်တပ်ထုမင်းကနေတံပြူတပ်ထုတွေကိုတရုတ်ထိန်းချုပ်ထားတဲ့ကွန်မြူနီတွေကတဆင့်ဝယ်ယူနေကြတယ်ဆိုတဲ့အကြောင်းရိုက်တာသတင်းဌာနကလေ့လာတွေ့ရှိရတယ်လို့ရေးသားထားပါတယ်။အဲ့ဒီတပ်ထုမင်းဟာ မူရစ်ဆေးဝါးတဲဆောင်ရောင်းဝယ်မှုမှာပတ်သက်နေတဲ့အတွက်အမေရိကန်ပြည်ထောင်စုက2003ခုနှစ်မှာအရေးယူတန်းခတ်ပိတ်ဆို့မှုစီးရင်သွင်းခံရတဲ့ UWSA လို့ခေါ်တဲ့ဝါအဖွဲ့ကထိန်းချုပ်ထားတာဖြစ်တယ်လို့ဆိုပါတယ်။မိုင်းကုမ္ပဏီအားလုံး9ခုကိုဝါစစ်တပ်နဲ့ဝါကိုပိုင်အုပ်ချုပ်ရေးအဖွဲ့ရဲ့ခေါင်းဆောင်တွေကပိုင်ဆိုင်ထားကြတာဖြစ်တယ်လို့ UWSA နဲ့နှီးဆက်သူကိုကိုးကားပြီးတော့ဖော်ပြရေးသားထားပါတယ်။ General Electric လို့စက်မှုကုမ္ပဏီကြီးတွေအနေနဲ့လည်းအမီမဲစင်းတွင်းပြီးတော့ပိတ်ပင်ထားတဲ့အုပ်စုတွေနဲ့ဓာတ်ရိုက်ဖြစ်စေတွယ်ဝဲပြီးတော့ဖြစ်စေသဘောတူညီမှုယူပြီးတော့အရေးယူဒဏ်ခတ်ပိတ်ဆို့ထားမှုကိုဖောက်ဖျက်ကျူးလွန်နေတာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောဆိုတဲ့အကြောင်းကိုလည်းရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ
်။ဥဆမ်မိုဝေရဲ့ကောက်နှုတ်တင်ပြချက်ဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကပို့ချပေးထားပါတယ်ရှင်။
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက spread spread ကဖြန့်တာ onself oneself ကကိုကိုကို too too thin thin too thin ရဲ့သိပ်ကိုပါလွှားတာဆိုတော့စစုထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကိုကိုကိုသိပ်ကိုပါလွှားအောင်ဖြန့်လိုက်တာပေါ့တကယ်တော့လူခန္ဓာကိုယ်ကိုပါအောင်ဖြန့်လိုက်လို့မရပြီမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့ကျမတို့မြန်မာစကားရတာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြီနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းဒီတိုင်းပါပဲဟိုဟာလဲလှုပ်ခြင်းဒီဟာလဲလှုပ်ခြင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ As chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
ကော်မတီရဲ့ဥက္ကဋ္ဌအနေနဲ့ Mr. Green ကမနိုင်တာဝန်တွေထမ်းနေတယ်လေ။ဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းပါဘူးဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ As chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
တာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
။ Spread oneself too thin.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်စီစဉ်တင်ဆက်ပေးနေတဲ့ Irian သုံးအင်္ဂလိပ်သင်ခန်းစာလေးကိုကျမတို့ internet ဆမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့လေ့လာနိုင်ကြပါရဲ့ရှင်။အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။အမေရိကန်ကမြန်မာနိုင်ငံပေါ်ပိတ်ဆို့မှုတွေပြီးခဲ့တဲ့လပိုင်းအတွင်းပြန်လည်ရုပ်သိမ်းပေးလိုက်ပြီးဆိုပေမဲ့လက်ရှိကျင်းပနေတဲ့မြန်မာကြောင်ရဲ့ရတနာပြပွဲမှာနိုင်ငံသားကလာပြီးတော့ဝယ်ယူတဲ့သူတွေတိတိတသားတိုးများလာတာမျိုးမရှိဘူးလို့မြန်မာကြောင်ရဲ့ရတနာအသင်းရဲ့အတွင်းရေးမှူးဦးထွန်းလှအောင်ကပြောပါတယ်မြန်မာနိုင်ငံကြောင်ရဲ့ရတနာအသင်းအနေနဲ့တော့ကြောက်ရိုင်းတုံးတွေကြီးပဲအရင်လိုရောင်းနေမဲ့အစားအချောတဲ့အဖြစ်ရောင်းချနိုင်အောင်တင်းနှန်းကြောင်တွေဖွင့်လှစ်လှုပ်ဆောင်နေပြီလို့လည်းပြောပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ20ရက်နေ့ကစတင်ကျင်းပနေတဲ့ကြောင်ရဲ့ရတနာပြပွဲအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်ဝင်မလာ20ရက်နေ့ကနေပြည်တော်မှာစတင်ကျင်းပတဲ့2016ခုနှစ်နှစ်လယ်မြမအကြောင်းရတနာပြပွဲကိုဒုသမရဆိုင်းမောက်ခန်းကိုယ်တိုင်တက်ရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်မြမအကြောင်းရတနာတွေတင်ပို့ရောင်းချခွင့်အပါအဝင်မြန်မာနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြီးခဲ့တဲ့လပိုင်းအတွင်းကပြန်လည်ရုပ်သိမ်းပေးလိုက်ပြီးဆိုပေမဲ့လည်းအခုကျင်းပနေတဲ့ကြောက်မြတ်ရတနာပြပွဲမှာအမေရိကန်ကရတနာကုန်သည်တွေပို့ရောက်လာပြီးသိတာတဲ့အဝယ်လိုက်တဲ့ပုံစံမျိုးမရှိသေးဘူးလို့မြန်မာကြောက်မြတ်ရတနာအသင်းရဲ့အတွင်းရေးမှူးဦးထွန်းလအောင်ကပြောပါတယ
်ကြာကြာလည်းမူရီတော့ဖြစ်သေးပါဘူး။ကြောက်မြတ်ရတနာဆိုတာကျွန်တော်တို့လူကုန်ကုန်ပြည်လို့ပေါ့ဘူး။ဒီမှာထားပါတော့ဗျာကျွန်တော်တို့ကဆေးရုံးလုပ်ငန်းတွေကို UI တွေပြေဆုံးဖွင့်လိုက်တဲ့အတွက်ကြောင့်လို့ဟာ export တွေကတစ်စအနေနဲ့စတဲ့လားတဲ့သုံးလတဲ့လားတဲ့ရတနာပစ္စည်းဆိုတာကတန်မိုးရှိပစ္စည်းဆိုတော့တစ်စအနေနဲ့စတဲ့လားတဲ့တပုံလို့ပေါ့ဒီလူကြီးကတော့ဟောဘူးသူတို့ဘာတွေကောင်းလာမလဲဆိုရင် banking system တွေကောင်းလာမယ်တော့ဆက်လာလို့ပြီးတော့ smooth ဖြစ်လာတယ်နော် remittance လို့ရတဲ့ကိစ္စတွေ အကောင့် transfer လုပ်ရတာတွေ remittance လုပ်ရတာတွေငွေကြေးစီးဆင်းမှုတွေကပုံပြီးတော့ချောမွေလာတာပေါ့ဗျာသူက
ဒါပေမဲ့မြမအကြောင်းမြတ်ရတနာပြပွဲကိုအမေရိကန်တွေဘက်ကစိတ်ဝင်စားမှုပိုပြလာတာကိုတွေ့ရတယ်လို့ဆိုပါတယ
်။ဒါလို့ဒီနှစ်မှာတော့အမေရိကန်တို့ဘာလို့ပါဝင်နှစ်သက်တဲ့နိုင်ငံလဲကျွန်တော်တို့ကဖိတ်တယ်။အမေရိကန်နေရာလဲလာနေကြပြီ။ပိုးဝဲနဲ့ပုံစုလိုက်အုပ်စုလိုက်ဒီပေါ်ပြလာဆွေးနွေးကြတိုင်မြင်ရအဲ့လိုရှိပါတယ်စီဒိုနာဟိုတယ်လို့ပါလို့။ဒါတွေကျွန်တော်တို့အသင်းချုပ်ကိုလာပြီးတော့ဆွေးနွေးတယ်။အမေရိကန်အဖွဲ့တွေကျွန်တော်တို့ကြောက်မြင်တာလုပ်ငန်းရှင်များအသင်းချုပ်ကလာပြီးဆွေးနွေးတယ်။ဒီကတော့နောက်လာမယ့်ပွဲတွေကြလို့ရှိရင်တော့ဒီလိုမျိုးတော့ဘယ်နဲ့တော်လာနဲ့ဘောဗျာရောင်းချတဲ့အင်္ဂါဒစ္စည်းတွေပေါ့ဗျာဆွေးပင်တစ်ခင်းလုံးတွေလိုပါအဲဒီကျွန်တော်ကြိုးစားနေပါတယ်ပြီးပြီးတော့မှဒါစနစ်တွေပါလေပိုကောင်းသွားမှာပေါ့လေဒီဘက်မြင်ပါတယ
်ပါမဂျိတ်အဲ့လို့ခေါ်တဲ့မြန်မာနိုင်ငံကထွက်တဲ့ကြောက်မြတ်ရတနာတွေအထူးသဖြင့်ဗဒမားနဲ့ကြောက်စိမ့်နေပြပတင်ပို့ရောင်းချမှုကိုပိတ်ပင်တားမြစ်တဲ့ဥပဒေကိုအမေရိကန်လွှတ်တော်က2003ခုနှစ်မှာပြဋ္ဌာန်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ကြောက်မြတ်ရတနာဈေးကွက်ဟာလည်းတရုတ်ကုန်သည်တွေအပေါ်အများစုမိခိုအားထားလာရတယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါဒါပေမဲ့အဲ့ဒီလိုဖြစ်တာဟာတရုတ်လူမျိုးတွေကိုနိုင်ကမူလကတည်းကကြောက်စိမ့်ကိုကြိုက်နေတတ်တဲ့အတွက်ဖြစ်တယ်လို့ဦးထွန်းလအောင်ကပြောပါတယ်အဲ့ဒါ
တော့ဒီတော့ကျန်နေတာ Facebook နဲ့မဆိုင်ဘူးသူကပြောင်းလဲမှုတော့ဒီတိမမမဖြစ်ပါဘူးမဖြစ်ဘူးဆိုတာဒီလိုလေးဘာဝကူကအမှုရနေပြဘတခုချိန်ပါပြီတို့ကြောက်စင်းကြောက်စင်းတွေကြောက်စင်းရိုင်းလုံးဒါတွေများတာပေါ့ဗျာဆရာမလည်းသိတာအာဒီကပါလဲဆိုတာဒီဥပ္ပေသဘောတော်ဟာကြောက်စင်းကိုမကမြန်လို့လားဗျာဒီဥပ္ပေရဲ့ယူဆကြောက်စင်းရှိတဲ့အိမ်ဒီလိုချင်းစီးပွားလက်လက်ပတ်သက်တဲ့ဇမကြီးကောင်းနေဒီလိုဆိုတော့အနေထားကဒီလိုသားတော့ကျွန်တော်တို့ကတော့ရနေပြဝဲမှာလို့ကြောက်စင်းကတော့ဟိုပေါ့ရနေပြစီဒီဇမကြီးလာပါညာပြီးပြင်းတဲ့ဇာလည်းရောင်းနေအဲ့အဲ့ဒီမှာတော့ 70% 75% လောက်ကတော့ကြောက်စိမ့်ပေါ့အဲ့တော့ဒီဥကလည်းကြောက်စိမ့်ကိုကြိုက်တယ်ဆိုတော့ဒါကြောင့်မို့လို့ဝယ်လက်အနေနဲ့လူရှင် ratio ကတော့ 80% လောက်ကတော့ရုပ်ပြဝယ်လက်ဖြစ်တာပေါ့ဗျာနော်ဆိုတော့သူကကြောက်စိမ့်ကြိုက်တာဟုတ်ရဲ့သူက
လက်ရှိမှာမြမကြောက်မြတ်ရတနာတွေကိုပြပွဲမှာယူရိုငွေနဲ့ရောင်းချနေရကကုန်သည်တွေအတွက်အဆင်ပြေအောင်ဒေါ်လာနဲ့ပြောင်းလဲရောင်းချနိုင်ဖို့စီစဉ်လှုပ်ဆောင်နေတယ်လို့လည်းဦးထွန်းလအောင်ကပြောပါတယ်
။ကြောက်စိမ့်လုံးတွေကိုတိယုကစိုက်တာများတယ်၊တိယုကဝယ်တာများတယ်ဆိုရင်အရင်လုံးတွေပါလေ export လုပ်မယ်ပါညာလို့ရှိရင်သူတို့ကထားပါတော့ဗျာနမူနာ RMB နဲ့ပြီးတော့မှယူရိုပြောင်းယူရိုကနေပြီးတော့ RMB နဲ့ဒေါ်လာပြောင်းဒေါ်လာနဲ့ယူရိုပြောင်းဆိုမစင်းတော့ခံနေတော့အမေရိကန်လူသိမှုတွေပါညာဖြစ်တယ်ဘန်ကစေးတွေချိုးမှုသွားမယ်ဆိုရင် conversion rate ပေါ့ဗျာဒါကြီးကတက်တာပေါ့ဒေါ်လာသိငနန်းတန်ငနန်းတွေတွဲကြပြီလို့ရှိရင် convert လုပ်ရတဲ့ conversion rate ကြီးကအရင်တက်တာပေါ့မဟုတ်ဘူးဗျာဒီပေါက်တော့လုပ်ငန်းရှင်တွေလည်းတော့ကြားပါတယ်အဲ့ဒါအဓိကဘာကြောင့်မို့လို့ကြားလဲ convert လုပ်ရတဲ့ rate ကိုကျွန်တော်ပြောလို့ UD ကစောက်ခင်းလုံးကြီးကြိုက်တာများတယ်နမူနာဘာကြောင့်စောက်ခင်းလုံးပြောရလဲဆိုတော့ပရမီးယားနီလာပါညာဆောက်လို့ရှိရင်စောက်ခင်းရတော့75ပါမယ်လောက်ရှိတာဟုတ်အဲ့ဒါသူဝယ်တဲ့ rate ကို convert လုပ်ရတဲ့ rate ကိုတက်တာသွားမယ်လို့ရှိရင် UD အနေနဲ့လည်းပို့ပြီးတော့ဒါပေမဲ့ဒီဘက်ကလုပ်ငန်းရှင်အနေနဲ့လည်းပုံကတ်လိုရတဲ့ rate ကြီးအများကြီးသက်သာသွားမယ
်အခုအချိန်ထိမြန်မာနိုင်ငံကထွက်တဲ့ကြောက်မြတ်ရတနာတွေကိုအရင်တုန်းအတိုင်းရောင်းချလေရှိရာကတိုင်းပြည်မှာအလုတ်ကင်ပို့ရအောင်နဲ့ကြောက်မြတ်ရတနာကရတဲ့ဝင်ငွေပို့တိုးနိုင်အောင်အတွက်ရည်ရွယ်ပြီးအနာဂတ်မှာအချောတဲ့အဖြစ်ပြောင်းလဲရောင်းချဖို့လိုအပ်တာတွေကိုစတင်အကောင့်ထည့်ဖော်နေပြီဖြစ်ကြောင်းလည်းဦးထွန်းလအောင်ကရှင်းပြပါဗျာ
Children Training Center ကိုဒီဘက်ကလည်းတောက်ကြည့်ပြီး Children Training Center တွေလည်းပဲဆုံးသေးပြီးအဲ့တော့နောက်ကျရင်ဒီကနေ့ကကြောက်စင်းအရင်တုန်းကအရှိုင်းနေရောက်လာတဲ့စားလို့ရင်တော့ချောတယ်တွေထုတ်လို့မယ်ချောတယ်ဟိုကူဒီတွင်ရလူတွေလည်းအလုပ်ကိုင် human resource ပေါ့ဗျာအလုပ်ကိုင်တွေဖွင့်လန်းနေလည်းပုံပြီးများလာမယ်ဒါကြောင့်မလို့ရင်တော့ငုံလာထားတော့ကြောက်စင်းအရင်တုန်းကတော့အပြောင်းတောက်ချစ်တော်လောက်ပြန်ရနေပြီးတော့9000တောင်မိနစ်ကဆို9000ဒီနေ့ဆို6000လောက်ပဲတင်တော့တယ်ဘာလို့လဲဆိုတော့ပုံရောထုတ်လို့ကိုရဦးစားပေးတယ်ကိုဒီတွင်ကတော့ပုံရောထုတ်လို့မရှိရင်ကိုရဒီတွင်က generation တွေအတွက်လည်းအလုပ်ကိုင်တွေဖွင့်လန်းနေပုံများလာအောင်လို့အဲ့ technology ကိုမြင်မယ်ပုံရောချလို့ကို value added လုပ်ဖို့ရအကျိုးစားနေပါလေ။ Gen 3 center ကြီးလည်းစောက်ကြီးလည်းစောက်ပြီးသွားပြီ။ဒါလေးကိုဒီတွင်ကလူငယ်တွေကိုခေါ်မယ်၊ပညာသင်ပေးမယ်၊ပညာရှင်တွေပါလေးခေါ်မယ်။ value added လုပ်တဲ့အခါမှာကာဘင်လုပ်တဲ့ပညာတော့ဟို value added လုပ်တဲ့ပညာ၊ policy လုပ်တဲ့ပညာဒါလေးကိုအကုန်သင်ပေးမယ်၊သင်ပေးပြီးရင်အရင်လုံးနေရောင်းတာကိုလည်းကျွန်တော်အရေးအတွက် lot အရေးအတွက်ဒီ short 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 ပြီးသွားပါပြီ
။အရင်သမရဦးသိန်းစင်အစိုးရလက်ထက်မှာတော့မြန်မာနိုင်ငံကြောက်မြတ်ရနာလုပ်ငန်းရှင်များအသင်းရန်ပုံငွေတွေကအမေရိကန်ဒေါ်လာ86တန်းလောက်ပြ ရောက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းအစိုးရတာဝန်ရှိသူတွေကိုယ်တိုင်ပါဝင်စုံစမ်းစစ်ဆေးမှုတွေအရငွေကြေးအလွဲသုံးစားလုပ်တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ပြီးခဲ့တဲ့ဇွန်လစာမိုင်းကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကဆလို့နှစ်ပေါင်းများစွာအစိုးရအဆက်ဆက်ကမြန်မာနိုင်ငံမှာကြောက်မဲ့ရတနာပြပွဲကျင်းပပြီးနိုင်ငံတကာကရတနာကုန်သည်တွေကိုဖိတ်ခေါ်ရောင်းချခဲ့တာဖြစ်ပါတယ်။အခု NLD အစိုးရတက်လာပြီးတဲ့နောက်မှာလည်းကြောက်မဲ့ရတနာပြပွဲတွေကိုအရင်အစိုးရတွေလက်ထက်မှာကျင့်သုံးခဲ့တဲ့မူတွေလှုပ်ထုံးလုံနည်းတွေနဲ့ပြောင်းလဲလှုပ်ဆောင်တာမျိုးမရှိသေးဘူးလို့ကြောက်မဲ့ရနာအသင်းကတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကိုဇဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်္ဂါမနက်ပိုင်းမှာတစ်ချိန်နားဆင်နိုင်ကြတာဖြစ်ပါတယ်။အခုတခါနားဆင်ရမယ့်သုတ္တစုံလင်အမေရိကန်တခွင်ကိုလည်းထုတ်လွှင့်ပေးပါအောင်မယ်ရှင်ဒီတစ်ပတ်မှာတော့ကျေးဇူးတော်နေ့အကြောင်းကိုအောင်ရဲ့တင်ပြပုံကိုနားဆင်ကြရမှာပ
ါအမေရိကန်ပြည်အောင်စုမှာဆိုရင်နိုဝင်ဘာလကုန်လကစပြီးတော့အားလက်ရဲ့ရာသီစပြီလို့ပြောရမှာပါတကယ်တော့အမေရိကန်အားလက်ရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့လည်းဆိုကြပါတယ်20နိုဝင်ဘာလရက်ကနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာကြောင့်2016ခုနှစ်အတွက်ကျေးဇူးတော်နေ့ကတော့နိုဝင်ဘာ24ရက်ဖြစ်ပါတယ်။ဒီအချိန်ဟာကိုဘွားတစ်လျှောက်လုံးအကောင်းဆုံးအခွင့်အရေးတွေဘယ်လိုရခဲ့လဲ၊ဘာကြောင့်ရခဲ့လဲဆိုတာတွေကိုပြန်လည်စဉ်းစားပြီးအကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါတယ
် Grateful for each hand we hold Gathered round this table From far and near we travel home Blessed that we are able
အခုလိုကျေးဇူးတော်နေ့ရောက်တိုင်းအမေရိကန်တခွင်မှာမိသားစုတွေစုံစည်းပြီးကျေးဇူးတော်နေ့ညစာစားပွဲတွေဆင်နွှဲကြသလိုမိတ်ဆွေပေါင်းသင်းတွေလည်းတွေ့ဆုံကြပြီးညစာစားပွဲတွေကျင်းပလို့ရှိပါတယ်ကျေးဇူးတော်နေ့အကြောင်းကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကခရစ်ယာန်ဓမ္မဆရာ Ricky La ကအခုလိုပြောပါတယ
်ဘာသာရေးလွတ်လပ်မှုပေါ့နော် Religious Freedom ကိုသူတို့ရှာတဲ့အင်္ဂလန်နိုင်ငံကလူတစုပေါ့သူတို့1620ပြည့်မှာသူလူပေါင်းတရားနဲ့20ဘာသာရေးလွတ်မှုအတွက်နေပြည်တော်ကိုရှာဖို့ထွက်လာတာနော်မီဖလာဝါသင်းဝန်းနဲ့သူတို့ထွက်လာပြီးတော့ Massachusetts ကိုသူတို့ရောက်လာတယ်ရောက်ရောက်ချင်းသူတို့ကတော့ winter အရန်ချမ်းတမ်းတဲ့အခါတော့အထွက်တက်ကြောက်သူတို့သင်းမောပေါ်နေဆင်းလို့ရအောင်အဲ့မှာပဲခုနကတချို့တဝက်ကျော်66ရက်လောက်ကအဲ့မှာပဲဆုံးသွားတယ်အဲ့ဒီအချိန်မှာဒီလိုနေပြီးတော့သူ winter ပြီးတဲ့အခါကျတော့သူတို့ကုန်းပေါ်တက်လာပြီးတော့သူတို့အခြေချတယ်အဲ့ဒီအချိန်မှာသူတို့ Squanto ဆိုတဲ့အိန္ဒိယန်တယောက်ကနေသူတို့မိတ်ဆွေဖြစ်လာပြီးတော့အဲ့အိန္ဒိယန်ကသူတို့ဘလို့ပြင်ဆိုင်ရမလဲဘလို့ဟိုငားမြရမလဲနော်နောက်ပြီးတော့အမင်းလိုက်ရမလဲဆိုတော့သူတို့တင်ပေးပြီးတော့1622နှစ်မှာသူတို့ကကဝင်တာပြီးတော့တဲ့ခါမှာသူတို့ကသူတို့ site တဲ့ corporate team နဲ့အရန်ဖြစ်ထွန်းလာတဲ့ခါမှာအဲ့အောင်မြင်မှုအတွက်သူတို့ကဘုရားကိုကျေးဇူးတင်တဲ့အချီးမွမ်းခြင်းကိုလုပ်ပြီးတော့ကျွန်တော်ဒီအိန္ဒိယအနေနဲ့တို့ကကောက်ပဲသီးနဲ့စားဝဲကိုတို့ကျင်းပခဲ့တာဖြစ်တယ်လို့အဲမှာ1863ခုမှာသမ္မတအေဗရာဟမ်လင်ကွန်ကအဲ Thanksgiving Day ကို holiday ဖြစ်သတ်မှတ်ပေးခဲ့တဲ့အဲဒါရာဇဝင်ဖြစ်တယ်လို့ဒါကျွန်တော်သိရပါတယ
် Grateful for what's understood and all that is for We try so hard to be good, to lead a life worth living.
ဆရာ Ricky La တို့ရောဒီနေ့ဒီကျေးဇူးတော်နေ့ကိုပေါ့နော်ဟိုဘယ်လိုဆင်နွှဲဖို့ဟိုစီစဉ်ထားပါလဲ
။ဆိုတော့ဘယ်လောက်ပဲဝေးဝေးမိသားစုတွေကလာကြတယ်။ဆိုတော့ကျွန်တော်လည်းကျွန်တော်ညီမတွေကျွန်တော်ညီတွေ San Francisco ကနေသူတို့ဆင်လာမယ်။ဆိုတော့ Thanksgiving Day မှာကျွန်တော်ကအတူဒီအရှင်ကိုကျေးဇူးတင်တယ်။ဒါကတော့ချီးမွမ်းမှုပွဲဖြစ်ပါတယ်လို့ကျွန်တော်အတင်းတော်မှာတော့ church မှာကတော့ပြီးခဲ့တဲ့ပတ်ကအတင်းတော်မိသားစုအားလုံးကကျွန်တော်တို့ကအတူတကွာကျွန်တော်ပေါ်လာတည်ယူလိုက်ပြီးတော့ကျွန်တော်တို့အတူတကွာဖရားကိုကျေးဇူးတင်တယ်။ဒါကျွန်တော်အဓိကကျေးဇူးတင်တဲ့ဒီ church မှာတော့ကျေးဇူးတင်တဲ့အကြောင်းအရာကတော့ဖရားရှင်ကျွန်တော်တို့မရီကရောက်သေးကကောင်းကောင်းမွန်မွန်ကျွန်တော်တို့အတင်းတော်23နှစ်မြောက်ပြီ
နော်အဲ့ပါဘုရားရှင်ကောင်းမှုဆိုတော့ကျွန်တော်လွတ်ရဆိုတာကိုယ်ကိုယ်ပြင်ပေးတဲ့အတွက်ကျေးဇူးတင်တယ်ဘုရားရှင်ကိုသိရတဲ့ခွင့်ကျေးဇူးတင်တယ်
အဲ့လေပဝန်းကျင်မှာပေါ့လေအခုလိုမျိုးဒီကျေးဇူးတော်နေ့အတွက်ဆုံရတယ်ဆိုရင်ရောမြမပြားလာပြီးတော့ဟိုအခြေချတဲ့သူတွေဟိုဟိုဘလောက်လောက်ရှိလဲဘလောက်လောက်လာကြလဲခင်ဗျအ
ဲအယောက်တရာနေပါတော့ရှိတယ်ကျွန်တော်ချစ်ပြားเจ้าမှာတော့အဲ့ရကျွန်တော်ခုနအားလုံးကျွန်တော် church ကတော့လူမျိုးပေါင်းစုံ church ဖြစ်တယ်တရားလည်းရှိတယ်ကရင်လည်းရှိတယ်ကျွန်တော်ခုနကချင်းလည်းရှိတယ
်ဆရာရီကီလာအနေနဲ့ပေါ့ဥမာဒီနေ့အတွက်ဒီကျေးဇူးတင်ဝမ်းမြောက်စွာအကြောင်းအရာတစ်ခုခုကိုပြောပါဆိုရင်ဘာမှန်းဖြစ်မလဲခင်ဗျ
အော်ကျွန်တော်အထူးပဲခုနကကျေးဇူးတင်တာတော့ကျွန်တော်ဒီနှစ်မှာဆရာကြီးတွေကလည်းပြောလို့ဆိုရင်2019ခုနှစ်ကပြောဖက်ပြူတာပေါ့နော်ကြိုတင်ပြီးတော့သူတို့ပြောထားတာကဘာကောင်းကြီးခံစားမယ်နှစ်ဖြစ်တယ်အထူးသဖြင့်သူတို့ပြောလို့ဆိုရင်အခုဓမ္မသတ်တက်လာတဲ့နှစ်မှာအမေရိကန်နိုင်ငံကဒီကမ္ဘာလုံးကိုဒုက္ခရောက်တဲ့နိုင်ငံတွေကိုသူတို့ကူညီထားခဲ့တဲ့ကောင်းကျိုးပြုခဲ့တဲ့ကောင်းကျိုးတွေကနိုင်ငံတကာကနေအမေရိကန်နိုင်ငံကိုပြန်ပြီးတော့ကောင်းကြီးဖြစ်မယ်နှစ်ဆိုင်ခဲ့တဲ့အရာတွေပြန်ပြီးတော့ရိတ်သိမ်းရမယ်နှစ်ဖြစ်တယ်ပေါ့နော်အဲ့ဒါသူတို့ပြောပါတယ်ဒါအောင်ဒီနေ့2019ခုနှစ်ကကျွန်တော်တို့မျှော်လင့်ထားတဲ့အကောင်းဆုံးနှစ်ဖြစ်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ
်ကျွန်တော်ဝါရှင်တန်မြို့တော်နဲ့ကရက်ဗာဂျီးနီးယားပြည်နယ်အာလင်တန်မြို့ကကျေးဇူးတော်နဲ့ညစာစားပွဲကတော့တမူထူးကြပါတယ်မကြသေးခင်ကမှအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ဒုက္ခသည်တွေကိုမိတ်ဆွေအိမ်ရှင်တွေကကြိုဆိုပြီးကျေးဇူးတော်နဲ့ညစာစားပွဲနဲ့ဧကန်ကြိုဆိုကြတာပါဒုက္ခသည်တွေအရေးဆောင်ရွက်ပေးနေတဲ့လူမှုဝန်ထမ်းတဦးဖြစ်သူ Kiris Tesfaye ကတော့အခုလိုကူညီခွင့်ရတဲ့အပေါ်အယံပျော်ရွှင်မိပါတယ်လို့ပြောပါတယ
် I'm really happy to work with refugees
ဒုက္ခသည်တွေအတွက်အလုပ်အကိုင်းကြောင်းနေစရာစရာတွေကိုရှာဖွေကူညီထောက်ပံ့ပေးဖို့ဖွဲ့စည်းထားတဲ့ Ethiopia နိုင်ငံကအခြေချရွှေ့ပြောင်းသူတွေရဲ့ECDC အဖွဲ့အကူအညီနဲ့ Kiris Tesfaye အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခဲ့တာပါ။လွန်ခဲ့တဲ့လကမှရောက်လာသူတွေအနေနဲ့အိယာသစ်ကနေနှွေးထွေးစွာကြိုဆိုကြောင်းပြသတဲ့အနေနဲ့အခုလိုကျေးဇူးတော်နဲ့ညစာစားပွဲကျင်းပတာဖြစ်တယ်လို့ Tesfaye ကပြောပါတယ်
။ The aim of the program is we give them the love, we give them the American opportunity.America is for everyone.
ချစ်ချင်းမြတ်တာတခါအမေရိကန်ပြည်ထောင်စုဟာအလုံးကိုတကားဖွင့်ကြိုးဆိုပြီးအခွင့်အလမ်းတွေပေါများရာအရက်ဖြစ်တယ်ဆိုတာကိုပြသဖို့ရည်ရွယ်ပြီးအခုလိုစုံစည်းကြတာပါ
။ညစာစားပွဲအတွင်းကျေးဇူးတော်နေ့ဒီမှာမပါမဖြစ်ပါလိရှိတဲ့ကျက်စင်နာမကပဲလူမျိုးပေါင်းစုံရဲ့အစားအစာတွေနဲ့လည်းတက်ခင်းအခံပါတယ်။စာရီခလီဟိုက်ဒရီဟာအသက်19နှစ်အရွယ်သမီးနဲ့အတူပါကစ္စတန်နိုင်ငံကလာသူပါ။
I think this is my 5th or 6th
ကျွန်တော်တို့ကတော့ဒီချိန်က5ချိန်ဒါမှမဟုတ်6ချိန်မြောက်ကျေးဇူးတော်နေ့ဆင်နွှဲတာပါ။အ
ေယာတစ်မှာအခြေချနေထိုင်လာသူတွေအခုလိုရင်းနှီးနှီးတွေ့ဆုံကြပြီးမှတော့အနာဂတ်အတွက်အခွင့်အလမ်းကောင်းတွေတွေ့လာရလိမ့်မယ်လို့လည်းအားလုံးကမျှော်လင့်နေကြပါပါခင်ဗျာ။
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်နဲ့အမေရိကန်တခွင်ကိုနားဆင်ကြကြရတာပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။စာနယ်ဇင်းသတင်းလောက်တွေချမ်းဖက်ခံရမှုဟာကမ္ဘာပေါ်မှာအန္တရာယ်များလို့တဲ့ပုံစံမျိုးအထိဖြစ်လာနေပါတယ်။သိကြတာကတော့သတင်းသမားတော်တော်များများဟာလည်းအချမ်းဖက်အစွန်းရောက်သမားတွေနဲ့နိုင်ငံတကာရာဇဝတ်ဂိုင်းတွေရဲ့ပြစ်မှတ်ထားခံနေရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာဗျူရိုပြောခွင့်ရပုဂ္ဂိုလ်မာရီယိုခရစ်ဖိုကပြောဆိုခဲ့ပါတယ်။အီရန်နဲ့ဆီးရီးယားက IS အစွန်းရောက်တွေလို့အကြမ်းဖက်အဖွဲ့အစည်းတွေလစ်ဗျားကအစွန်းရောက်စစ်သွေးကြွတွေဆိုမာလီယာကအယ်ရှာဘက်စစ်သွေးကြွအဖွဲ့နဲ့နိုင်ဂျီးရီးယားကဘိုကိုဟာရမ်အကြမ်းဖက်အဖွဲ့တွေကရာဇဝတ်မှုတွေနဲ့လူမသိသူမသိအချင်းပြတ်ခြားဆားမှုတွေကိုအမှန်အတိုင်းဖော်ထုတ်မယ်လို့ချိန်ချောက်ခဲ့ကြတဲ့သတင်းတောက်တွေကိုရရဆက်ဆက်တိုက်ခိုက်တက်ကြပါတယ်။သတင်းတောက်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှု40ရာခိုင်နှုန်းထက်မနည်းဟာလေဒီအဖွဲ့တွေနဲ့သူတို့ကိုထောက်ခံသူတွေကကျူးလွန်နေကြတာဖြစ်တဲ့အကြောင်း CPJ လို့ခေါ်တဲ့သတင်းတောက်များကာကွယ်ပေးရေးကော်မတီကနေခန့်မှန်းထားတာပါအသက်ခံခဲ့ရတဲ့သတင်းတောက်တွေထဲကတဦးကတော့ဆာမီဂျော်ဒက်ရာဘာဖြစ်ပါတယ်2015ခုနှစ်အောက်တိုဘာလမှာသူဟာဆီးရီးယားမှာရှိတဲ့ IS အကြမ်းဖက်သမားတွေရဲ့ပြန်ပြေးဆွဲတာကိုခံခဲ့ရပြီးတဲ့နောက် င်းပန်းနှိပ်စက်ခံရပြီးတော့နောက်ပိုင်းမှာတည်ဆုံခဲ့တာပါသူ့ကိုတပ်ဖြတ်နေတဲ့ဗီဒီယိုကိုလည်းတကဘာလုံးကမြင်တွေ့ခဲ့ရတာဖြစ်ပါတယ်ဆာမီဟာဗီဒိန်ခြေဆိုင်ဆီးရီးယားလူခွင့်စောင့်တည်ရေးအဖွဲ့ကသတင်းတော်တူဖြစ်ပြီးဆီးရီးယားအစိုးရနဲ့ IS တွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေအကြောင်းရေးသားတဲ့သတင်းတော်တူဖြစ်ပါတယ်သမ္မတဘရက်အိုဘားမားကတော့လူတွေရဲ့အသိတရားတွေနဲ့သတင်းမီဒီယာတွေလှလှလက်လက်လှုပ်ရှားခွင့်ပြုခြင်းအပြင်ကမ္ဘာကြီးဟာပုံမူတာယာပြီးခိုင်မာတောင့်တင်းတဲ့နေရာတစ်ခုဖြစ်လာလိမ့်မယ်လို့ပြောခဲ့ပူပါတယ်ပြီးခဲ့တဲ့ဇွန်လကလည်းသတင်းတော်ဆာဂေါ့ဆာလက်အော့စမန်ဆိုမာလီယာနိုင်ငံမှာတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်တနက်နေ့ပြစ်ဒဏ်ခံခဲ့ရတာဖြစ်ပါတယ်ဆိုမာလီမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးပြည်သူတွေရဲ့တောင်းဆိုသံတွေကိုရယူပြီးသတင်းရေးသားရတဲ့မိုဂါဒီရှုမြို့ကဆိုမာလီအမျိုးသားရုပ်မြင်သံကြားနယ်ရေဒီယိုသတင်းဌာနကသတင်းတော်တူပါဒီသဘောထားအမြင်ကိုအကောင့်ထက်ဖော်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ safe လို့အတူောက်ခေါ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေရရှိစေနိုင်မယ်အစပြုအစီအစဉ်မှာအဓိကပြန်လဲရင်းနှီးမြှုပ်နှံခဲ့တာပါအစီအစဉ်မှာတော့ပြစ်မှတ်ထားခံနေရတာကိုရှောင်ရှားရင်းသူတို့အလို့သူတို့လုံနိုင်အောင်ကူညီနိုင်ဖို့ဒေတာရင်းဌာနတွေကနေတဆင့်သတင်းတော့တွေကိုနှီးပညာနဲ့ရုပ်ပိုင်းဆိုင်ရာလုံခြုံရေးသင်တန်းတွေပံ့ပိုးပေးနေတာဖြစ်ပါတယ်။ဒါအပြင်နှစ်တိုင်းဆိုသလိုအမေရိကန်နိုင်ငံသားရဲ့ဌာနကနေကမ္ဘာတဝန်းထောင်သွင်းအကျဉ်းချခံခဲ့ရတဲ့သတင်းတော့တွေရဲ့အကြောင်းတွေကိုမီးမောင်းထုတ်ပြပြီးသူတို့တွေကိုသက်ဆိုင်ရာအစိုးရတွေကပြန်လွှတ်ပေးဖို့တောင်းဆိုတဲ့အနေနဲ့နှစ်စဉ်သတင်းလွတ်လပ်ခွင့်လှုပ်ရှားမှုကိုလည်းပြုလုပ်လေ့ရှိပါတယ်။သတင်းမီဒီယာသမားတွေပေါ်ရာဇဝတ်မှုကျူးလွန်သူတွေလူငယ်ချမ်းသာခွင့်ရနေတာကိုအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းသွားမှာဖြစ်ပါတယ်။ဒါဟာသတင်းတော့တွေနဲ့သူတို့ရဲ့မိသားစုတွေအတွက်တရားမျှတမှုရရှိအောင်လှုံ့ဆော်မှုတသက်မဟုတ်ပဲအမှန်တရားကိုလွတ်လပ်စွာစီရင်ခံတင်ပြခွင့်ရှိတဲ့သတင်းဌာနတစ်ခုရဲ့ရည်မှန်းချက်တွေအထမြောက်အောင်မြင်စေဖို့လည်းမဖြစ်မနေလိုအပ်တာကြောင့်မှန်ကန်တဲ့လုပ်ရည်လို့ဆိုရမှာလည်းဖြစ်ကြောင်းပါရှင်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။ VOA အမေရိကန်တန်ကနေပြီးတော့အင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်းတနအီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ကျမတို့ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုဥစ္စာမူဝေကကြေညာပေးပါဦးမယ်ရှင
်ဆီးရီးယားနိုင်ငံအရှေ့ပိုင်းအလက်ပူမြို့တစ်ဝိုက်မှာအစိုးရတပ်ဖွဲ့တွေကတိုက်ခိုက်ရေးသမားတွေအပေါ်အောင်မြင်မှုတွေဆက်တိုက်ရရှိနေတဲ့အကြောင်းနိုင်ငံပိုင်မီဒီယာနဲ့တက်ကြွထုတ်ရှားသူတွေကတင်းနှာနေမှာပြောဆိုလိုက်ပါတယ်အလက်ပူမြို့ကိုရုရှားလေကြောင်းတိုက်ခိုက်မှုကြောတောင်းခံယူပြီးတော့ဆီးရီးယားစစ်တပ်ကအာယုံစိုက်ပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်လက်ရှိအခြေအနေတွေအရနိုင်ငံတကာကအထူးစိုးရင်လျက်ရှိပြီးတော့အရတား2သိန်းခွဲလောက်အစိုးရတပ်တွေဝိုင်းထားတဲ့ကြားမှာပိတ်မိနေတယ်လို့ဆိုပါရယ်ဆီးရီးယားနိုင်ငံအတွင်းကကတ်လူမျိုးစုပြည်သူစစ်တွေနဲ့တိုက်ပွဲဝင်နေတဲ့အမေရိကန်အပျော်ရန်တပ်ခရီးသမားတဦးတင်းနှင်လာနေက IS တေးကြွတွေနဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်ရင်ကြာဆုံးသွားတယ်လို့ကတ်လူမျိုးစုစစ်ဦးစီးမှုတဦးကပြောဆိုပါရယ် IS အဖွဲ့ကသူတို့ရဲ့မြို့တော်ဖြစ်တက်မှတ်ထားတဲ့ရက်ကာမြို့ကိုပြန်လည်တင်းပွင့်နိုင်ရေးအတွက်အမေရိကန်ကကျောတော်နောက်ခံပြီးထားတဲ့တပ်ဖွဲ့တွေကိုထိုးစစ်ဆင်တိုက်ခိုက်ချိန်မှာအခုလိုကြာဆုံးသွားတာဖြစ်တယ်လို့ဆိုပါရယ်။ဟော်မုဇ်ရေလက်ကြားမှာရှိနေတဲ့ USS Dwight Eisenhower စစ်သင်္ဘောရဲ့ရဟတ်ယာဉ်တစ်စီးကိုအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့စစ်လီတစ်စီးပေါ်ကနေလက်နက်နဲ့ချိန်ရထားခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးအရာရှိတဦးကတနင်္လာနေ့မှာပြောဆိုလိုက်ပါရယ်။အီရန်ရဲ့ပြည်မှုဆောင်ရွက်ချက်ဟာကျင့်ဝတ်နယ်မညီသလိုအန်ဒီရဲ့အလွန်များတဲ့အကြောင်းကာကွယ်ရေးအရာရှိကဗီဒီယိုတွေကိုပြောခဲ့တာပါတောက်ကြနေကခွေလွန်သွားတဲ့ကျူဝါတွန်လိုင်းကြီးခေါင်းဆောင်ကက်စထိုရဲ့နောက်ဆုံးခရီးကိုတပတ်ကြာနှုတ်ဆက်ကာရဝပြည်ဖို့အတွက်ကျူဝါနိုင်ငံသားတွေဟာဘာနာမြို့ရဲ့တွန်လိုင်းရင်ပြင်မှာတင်းနှာနေကတန်းစီဆောင်ဆိုင်နေခဲ့ကြပါတယ်ခင်ဗျာ
အင်္ဂါနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥစားမူဝေကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.